Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ26ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မအခင်မြတ်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့အတူကြီးညာပြမှာပါအခုနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကမလေးရှားနဲ့ထိုင်းတို့ကမြန်မာအရေးအလေးထားတင်ပြခဲ့ကြပါတယ်တရုတ်နဲ့ကနေဒါတို့ကြားတန်တမာရေးရညှိနှိုင်းမှုတွေပြီးမှာတော့သူတို့ဖမ်းထားသူတွေကိုပြန်ပြီးလွှတ်ပေးလိုက်ကြပါတယ်ကမ္ဘာတစ်လုံးကိုဗစ်ကာဝဆေးထိုးနှံပြီးသူကသန်း6000ကျော်ရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာဒီတရားပြင်တဲ့ဒီမွန်ဆုမြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြား၈နာရီကြာတိုက်ပွဲပြင်းထန်ခဲ့ပါတယ
်တနင်္ဂနွေလောက်တိုက်ရတော့ဗောနော်အဲသူတို့ကလက်နက်ကြီးအားကိုးတော့ဗောနော်အဝေးကနေလမ်းထိုးပြတော့ဗောအဲ့ဒါကျွန်တော်တို့နဲ့သူတို့ကခစ်သွေးမှုမတွေ့နိုင်တဲ့အတွက်ကျွန်တော်တို့ကအဝေး
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်မြန်မာနိုင်ငံမှာအသက်12နှစ်ဝန်းကျင်ကလေးတွေကိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ပေါ်ကျန်းမာရေးပညာရှင်တွေရဲ့အမြင်မြန်မာပြည်ဆိုင်ရာအမေရိကန်မူဝါဒဘာတွေလိုအပ်ချက်ရှိနေပါသလဲတခါထိုင်းနိုင်ငံရဲ့လူမောင်ခိုကူးခံရတဲ့မြန်မာတွေရဲ့အခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းနဲ့လိုအပ်တဲ့အကူအညီတွေကိုပေးနေကြကြောင်းမလေးရှားနဲ့ထိုင်းအစိုးရခေါင်းဆောင်တွေကစနေနေ့သူတို့ရဲ့မိန့်ခွန်းတွေထဲမှာထည့်သွင်းပြောကြားခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri Yaakob ကမြန်မာအရေးဟာအထူးစိုးရိမ်ရစေအခြေအနေမှာရှိနေပြီးမြန်မာပြည်ထနာအဖြေရှာဖို့အရေးတကြီးလိုအပ်နေတယ်လို့ကမ္ဘာနိုင်ငံတွေကိုစနေနေ့ပြောကြားတဲ့မိန့်ခွန်းမှာတင်ပြခဲ့ပါတယ်
။ Situation in Myanmar remains of grave concern
မြန်မာနိုင်ငံရဲ့ခြေနေဟာအထူးစိုးရိမ်စရာကောင်းနေစေဖြစ်ပါတယ်မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အကျိုးစီးပွားကိုလေးစားဖို့ဘယ်လောက်အရေးကြီးလဲဆိုတော့ကိုမလေးရှားကပြည်စုံအောင်ထုတ်ကိုမပြောနိုင်မဖြစ်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေအတွက်ငြိမ်းချမ်းတဲ့အဖြေရှာနိုင်မှုလိုနေတာပါမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေအတွက်မလေးရှားကအထူးစိုးရိမ်နေတာနဲ့အတူဒါဟာနိုင်ငံရင်းကျန်းမာရေးဆောင်ရွက်မှုစနစ်မရှိတဲ့လောက်ဖြစ်နေမှုကြောင့်ပိုဆိုးလာဖို့ပဲရှိပါတယ်ဒါကြောင့်လူကနေသူတွေစီအကူအညီတွေရောက်နိုင်မှုအဓိကလူကနေတာပါလို့ပြောသွားတာပါ။ထိုင်းဝန်ကြီးချုပ် Project ချန်အိုချာကလည်းစနေနေ့အတွက်ကြိုတင်ရုပ်သံမင်းကွန်းပေးဖို့ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်းပြန်လည်တွေးဆရေးနဲ့ငြိမ်းချမ်းတဲ့ဝန်ကျင်တစ်ခုကိုဖန်တီးပေးနိုင်ဖို့အတွက်တန်တမန်နီလန်းဘောင်းဆောင်ကိုတုံပြီးပံ့ပိုးကူညီပေးမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့အိန္ဒိယမြန်မာအတွက်အာဆီယံခေါင်းဆောင်တွေချမှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်အတိုင်းထိုင်းနိုင်ငံကအပြည့်အဝပံ့ပိုးပေးမှာဖြစ်ကြောင်းနဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးဖို့ပါပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်
။ကုလသမဂ္ဂထွေထွေညီလာခံမှာစနေနေ့ကအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီမင်ကွန်းပြောတာမှာကမ္ဘာတစ်လောအချမ်းဖက်ဝါဒဖြန့်ဖြူးရေးအတွက်အာဖဂန်နစ္စတန်မြေကိုအသုံးချလှုပ်ဆောင်မလာရေးအရေးကြီးကြောင်းထည့်သွင်းပြောဆိုပါတယ်။အာဖဂန်နစ္စတန်အတွင်းကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူနည်းစုတွေကိုကူညီဖို့လဲကမ္ဘာခေါင်းဆောင်တွေကိုသူကတိုက်တွန်းပါတယ်။2001ခုနှစ်စက်တင်ဘာ17ရက်နေ့အယ်ကိုက်ဒါအကြမ်းဖက်ဝါရဆဲတက်ခတ်မှုတွေနောက်ပိုင်းအမေရိကန်နဲ့မဟာမိတ်တွေစတင်ခဲ့တဲ့အာဖဂန်စစ်ပွဲတွေကနေအနှစ်20အကြာမှာတပ်ဖွဲ့တွေရုတ်သိမ်းဖို့အမေရိကန်ကဆုံးဖြတ်ပြီးတဲ့နောက်ဩဂုတ်လအတွင်းမှာပဲအာဖဂန်ကိုတာလီဘန်တို့ထိန်းချုပ်ခဲ့တာဖြစ်ပါတယ်။အာဖဂန်မျိုးကိုတုံးပြီးအကြမ်းဖက်ဝါဒဖြန့်ဖြူးတာမျိုးအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေပြင်းစင်တာမျိုးလုပ်မလာအောင်အသေးချာဆောင်ရွက်ဖို့အရေးကြီးတယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောပါတယ်။အချိန်မခိုင်သေးတဲ့အာဖဂန်ခြေနေကိုကိုယ့်ရဲ့တကူကောင်းဆန်တဲ့အကျိုးစီးပွားအတွက်လက်နက်တပွဲအသုံးချတာမျိုးမလုပ်ဖို့သတိထားရမယ်လို့လည်းအိန္ဒိယဝန်ကြီးချုပ်မိုရီကထပ်လောင်းပြောဆိုလိုက်တာဟာဆိုရင်အိန္ဒိယနဲ့အာဖဂန်ကြားမှာရှိတဲ့ပါကစ္စတန်ကိုရည်ညွှန်းပြောဆိုဖို့ရပါတယ်ရှင်
။တန်တမန်ရေးရညှိနှိုင်းခဲ့ပြီးတဲ့နောက်မှာကနေဒါနဲ့တရုတ်နိုင်ငံတွေမှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးလိုက်တဲ့အတွက်စနေနေ့မှာပဲဌာနေကိုအသီးသီးပြန်ရောက်သွားကြပါပြီ။ကနေဒါနိုင်ငံသားတွေဖြစ်တဲ့ Michael Spavor နဲ့ Michael Kopric တို့စနေနေ့မနေ့ပိုင်းမှာကနေဒါနိုင်ငံ အယ်ဘာတာကကယ်ဂရီကိုလေယာဉ်နဲ့ပြန်ရောက်လာပြီးဝန်ကြီးချုပ်ဂျက်စတင်ထရူဒိုကကြိုဆိုလိုက်ပါတယ်သူတို့ဟာ2018ခုနှစ်ကတည်းကတရုတ်နိုင်ငံမှာဖမ်းဆီးခံရတာပါအမေရိကန်မှာတရားရင်ဆိုင်ဖို့အတွက်အမေရိကန်အာဏာပိုင်တွေတောင်းဆိုနေတဲ့တရုတ် Huawei နည်းပညာကုမ္ပဏီထိတ်တန့်အရာရှိမန်ဝမ်ချိုးကိုကနေဒါမှာဖမ်းဆီးလိုက်ပြီးတရင်နှစ်ပတ်မပြည့်ခင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရပ်ပေါင်း1000ကျော်ဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသားနှစ်ယောက်ဌာနေပြန်ရောက်လာပြီးမိနစ်ပိုင်းအကြာမှာပဲ Huawei ကုမ္ပဏီရဲ့ဗန်နိုင်းဆိုင်အမှုဆောင်အရာရှိချုပ်မန်ဝမ်ချိုးရဲ့လေယာဉ်ကလည်းတရုတ်နိုင်ငံကိုဆက်ဟုတ်သွားတာဖြစ်ပါတယ်။သူမှပြန်လွတ်လာတဲ့တရင်ကိုတရုတ်ဗဟိုရုပ်သံကထုတ်လွှင့်ပေးနေတယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရကလည်းသူ့ social media မှာမန်ဝမ်ချိုးကနေဒါကပြန်ထွက်လာခြင်းကစပြီးတင်ထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကင်ကလည်းကနေဒါနိုင်ငံသားနှစ်ဦးပြန်လွတ်ပေးဖို့တရုတ်အာဏာပိုင်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပါတယ်
။နှစ်ဖက်ကြားအပြန်အလှန်လေးစားမှုအမှတ်ခံနိုင်မယ်ဆိုရင်ကိုရီးယားနှစ်နိုင်ငံကြားထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားဘက်ကထပ်မံချင်းပလို့ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညီမကင်ယိုချွန်ရဲ့ပြောဆိုချက်ကိုကိုကပီနိုင်ငံပိုင် KCN သတင်းကဖော်ပြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားရဲ့ရန်လိုတဲ့မူဝါဒနဲ့စံနှမျိုးချင့်သုံးမှုလို့မြောက်ကိုရီးယားကခေါ်ဆိုလိုက်ပြီး1950-53ကိုရီးယားစစ်ပွဲအဆုံးသတ်ရေးတရားဝင်ဆွေးနွေးပွဲတွေမတိုင်ခင်မှာဒါရီကိုဆွန့်လွတ်ဖို့မြောက်ကိုရီးယားဘက်ကတိုက်တွန်းလိုက်ပြီးနောက်တနေ့မှာပဲအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။1950-53ကိုရီးယားစစ်ပွဲကိုစစ်ပြင်းကြီးမှုနဲ့အဆုံးသတ်ထားတာဖြစ်ပြီးငြိမ်းချမ်းရေးစာချုပ်မရသေးတာကြောင့်စီးမျဉ်းစည်းကမ်းတွေအရအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂတပ်ဖွဲ့တွေဟာမြောက်ကိုရီးယားနဲ့စစ်ဖြစ်နေစေဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေစမ်းသပ်နေမှုကြောင့်စစ်ပွဲကိုတရားဝင်အဆုံးသတ်ရေးကမရှင်းမလင်းဖြစ်နေပါတယ်ရှင
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ5မီတာ24 kHz 11.13 5မီတာ40 kHz 8.13 5မီတာ51 kHz 5859နဲ့5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဂျာမနီနိုင်ငံမှာထင်ပါမယ်တနင်္ဂနွေရွေးကောက်ပွဲမှာတန်ကင်တည့်ရလို့နောက်ဆုံးမဲဆွဲပွဲမှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကတ်ကဂျာမနီရဲ့အနာဂတ်ကိုပုံဖော်ဖို့သူ့ပါတီရဲ့ဥက္ကဋ္ဌအာမင်လာရှက်ကိုသူ့နေရာဆက်ခံမဲ့သူဖြစ်မဲပေးချက်ကိုပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။နောက်ဆုံးကိုက်ယူတဲ့စစ်တမ်းအရအသက်60ရွယ်လာရှက်ကိုဆိုရှယ်ဒီမိုကရက်တဦးဖြစ်တဲ့ပြန်ပက်အိုလာဖ်ရှူစ်လောက်လူကြိုက်မများချပေမဲ့ထောက်ခံမှုကတိတိတသားမကွာတဲ့အတွက်ဘယ်သူအနိုင်ရမယ်ဆိုတာခံမှန်းရခက်တဲ့ရွေးကောက်ပွဲဖြစ်နေတာပါ။ဒါကြောင့်16နှစ်ကြာဂျာမနီနိုင်ငံရေးကြီးစိုးခဲ့တဲ့မာကတ်ကနိုင်ငံရေးကနှုတ်ထွက်ဖို့စီစဉ်ထားပေမဲ့အခုနောက်ဆုံးရွေးကောက်မဲဆွဲပွဲမှာသူ့ပါတီကပါတီဥက္ကဋ္ဌလက်ချက်ကိုသူကိုယ်တိုင်ပါဝင်လှုပ်ရှားမဲဆွဲနေတာဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါစတင်ဖြစ်ခဲ့ပြီးနောက်ပိုင်းကမ္ဘာတစ်လွှားမှာလူပေါင်းတန
်မနက်ဖြန်အတွက်အရေးကြီးတာကဘယ်သူပဲအုပ်ချုပ်လာပါစေဂျာမနီနိုင်ငံကြီးတည်နေမှုဆက်ပြီးရှိနေဖို့ပဲဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါပြီးခဲ့တဲ့သတင်းပတ်သက်ပြုလုပ်မဲ့မဲဆွဲပွဲမှာမာကတ်ကလက်ချက်ကိုသူ့မဲဆန္ဒနဲ့ဖြစ်တဲ့ဘော်တစ်ကန်ယူရန်ဒေတာကိုခေါ်သွားတယ်လို့တောက်ကြန်နေကတော့သူ့ conservative တွေကြီးဆိုတဲ့ Munich မှာမဲဆွဲပွဲအပိတ်လူလူစုဝဲပွဲပြုလုပ်ပေးခဲ့တာဖြစ်ပါတယ
်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါစတင်ဖြစ်ခဲ့ပြီးနောက်ပိုင်းကမ္ဘာတစ်လွှားမှာလူပေါင်းတန်း6000ကျော် COVID-19 ကာကွယ်ဆေးထိုးနှံပြီးဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့ Coronavirus ဆိုင်ရာစင်တာကထုတ်ပြန်ပါတယ်။စနေနေ့နေ့ကမှအချိန်ထိကမ္ဘာတစ်လွှားကလူပေါင်း 6.6 ဘီလီယံလောက်ဟာအနည်းဆုံးကာကွယ်ဆေးတစ်ချိန်ထိုးနှံပြီးဖြစ်တယ်လို့စင်တာကဖော်ပြပါတယ်။အမေရိကန်ပြည်သူတန်း60လောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအပြည့်ထိုးပြီးတဲ့နောက်အပြည့်အနေနဲ့နောက်တစ်လုံးထပ်ထိုးဖို့သတ်မှတ်ချက်နဲ့ကန့်ညီကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုပြီးနောက်တနေ့မှာပဲအခုထုတ်ပြန်ချက်ထွက်လာတာပါ။သတ်မှတ်ချက်နဲ့ကန့်ညီတဲ့အမေရိကန်တွေအနေနဲ့COVID-19 ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးကြဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပြီးသူလည်းအမြန်ဆုံးထိုးမယ်အကြောင်းပြောဆိုထားပါတယ်ရှင်
။ထောင်နဲ့ချီတဲ့ဟေဒီဒုက္ခသည်တွေနဲ့ပြည်နေခဲ့တဲ့ Texas ပြည်နယ်က Del Rio Nezak Gate ကိုစနေနေ့ညနေအစောပိုင်းမှာဒဇယ်တစ်ပိုင်းပြန်ဖွင့်ပေးလိုက်ပြီးလို့ American Account ခွန်ရဲ့ Nezak လုံခြုံရေးဌာနကပြောပါတယ်။Del Rio Gate မှာကုန်သွယ်ခီးသွားလုပ်ငန်းဆိုင်ရာပြန်လည်ကင်တွယ်နေပြီဖြစ်ပြီးစနေနေ့ညနေ4:00မှာခီးသည်တွေဝင်ရောက်ဖို့စတင်ဖွင့်ပေးမှာဖြစ်တယ်လို့ကုန်ကားတွေအတွက်တော့တနင်္လာမနေ့ပိုင်းမှာပြန်ဖွင့်ပေးမယ်လို့အကောက်ခွန်ရဲ့နေဆက်လုံခြုံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Haiti ဒုက္ခသည်1000ခွဲလောက်မက္ကဆီကိုဘက်ကနေ American ဘက် Del Rio ကိုရုတ်တရက်ရောက်လာပြီးနေဆက်ဖြတ်ကျော်တဲ့တံတားရဲ့ American ဘက်ချမ်းမှာယာယီတိုက်ထိုးနေကြတာဖြစ်ပါတယ်။
တရုတ်နိုင်ငံ Tiananmen ရင်းပြင်အရေးနှစ်ပတ်လည်အောက်မေတ္တိယအခမ်းအနားတွေချင်းပါနေတဲ့ဟောင်ကောင်ရဲ့အကြီးဆုံးအရက်ဖက်အဖွဲ့အစည်းတစ်ခုဟာလမ်းနဲ့ချီပြီးနိုင်ငံရေးအရာပြင်းပြင်းထန်ထန်ဖိအားပေးခံရပြီးတဲ့နောက်အဖွဲ့ကိုဖျက်သိမ်းဖို့ဆုံးဖြတ်ချက်ကိုအတည်ပြုလိုက်ပါတယ်။ Hong Kong Alliance in Support of Patriotic Democratic Movements of China တရုတ်မျိုးချင်းများရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုထောက်ခံရေး Hong Kong မဟာမိတ်အဖွဲ့ဟာဆိုရင်အဖွဲ့ခေါင်းဆောင်အတော်များများလမ်းနဲ့ချီထောင်ကျနေကြပြီးအဖွဲ့ကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တဲ့ဟောင်ကောင်ရဲ့အရက်ဖက်အဖွဲ့အစည်းဖြစ်ပါတယ်။အဖွဲ့ဝင်တွေကစနေနေ့ကအရေးပေါ်ဆွေးနွေးပွဲကျင်းပခဲ့ပြီး32နှစ်တာသက်တမ်းရှိပြီဖြစ်တဲ့အဖွဲ့ကိုဖျက်သိမ်းရေးဒါစင်နဲ့ချီပြီးမဲထည့်ခဲ့ကြတာဖြစ်ပါတယ်ရှင
်။တနင်္ဂနွေနေ့မနက်ခင်းထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုကျွန်တော်တို့ဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတည်းကမှကယားပြည်နယ်ဘက်ကအခြေအနေနဲ့စတင်ကြပါတယ်။ကရင်ပြည်ကယားပြည်နယ်ဒီမော့ဆိုမြို့နယ်မှာစက်တင်ဘာ25စနေနေ့က၈နာရီကြာအောင်စစ်ကောင်စီတပ်နဲ့ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ကရင်ပြည် KNDF တပ်စုမှုတူက VOA ကိုအတည်ပြုပြောဆိုပါတယ်။တိုက်ပွဲအတွင်း KNDF တပ်ဖွဲ့ဝင်တူဒဏ်ရာရရှိခဲ့သလိုအနီးအနားကတော်ဖူးကြာရွာသားတွေကလည်းထွက်ပြေးနေရတယ်လို့ပြောပါတယ်။ဒီမော့ဆိုရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့ကိုခမောင်စုံမင်းပြောပြပေးပါအောင်ဗျာ
။ကယားပြည်နယ်ဒီမော့ဆိုမြို့နယ်အတွင်းဒေသခံပြည်သူကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားရက်ဆက်ဆိုးသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီလစက်တင်ဘာ24ရက်နေ့ညနေပိုင်းကုန်းတာရွာနားမှာကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF နဲ့ကရင်ပြည်တပ်မတော် KA ပူးပေါင်းအဖွဲ့ကတစ်ဖက်စစ်ကောင်စီတပ်တို့ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မနေ့ကစက်တင်ဘာ25ရက်မနေ့9နာရီကနေညနေ6နာရီအထိကုန်းတာရွာဒေါငန်းခါရွာဘက်မှာပဲတိုက်ပွဲတွေဆက်လက်ပြင်းထန်ခဲ့တယ်လို့ KNDF တပ်ရင်း6တပ်စုမှုတဦးက VOA ကိုအတည်ပြုပြောပါတယ်ကယားပြည်နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဖြစ်ကြတဲ့ KNDF, KA, PDF တို့သုံးဖွဲ့ပူးပေါင်းတဲ့စစ်ကောင်စီတပ်ဖွဲ့တို့အကြား၈နာရီလောက်ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကအဝေးပြေးလက်နက်ကြီးတွေအဆက်မပြတ်အသုံးပြုခဲ့တယ်လို့ KNDF တပ်ရင်း6တပ်စုမှုတဦးက VOA ကိုပြောပါတယ်
တနေ့ကလောက်တက်ရတာပေါ့နော်အဲသူတို့ကလက်နက်ကြီးအကူတော့ပေါ့နော်သူတို့ကဟိုအဝေးကနေလမ်းထိုးပြတာပေါ့အဲ့ဒါကျွန်တော်တို့နဲ့သူတို့ကခစ်တွေ့မှုမတွေ့နိုင်ဘူးပါနော်မတွေ့နိုင်တဲ့အတွက်ကျွန်တော်တို့ကအဝေးကနေလမ်းပြေးကြရတော့ပေါ့ဒီကနေဘိုင်းကြတော့ကျွန်တော်ကအဲသူတို့ပြည်ပမှာသူတို့ပြဆောက်ဆောက်ခွာသွားတော့ပေါ့နော်အဲခိခတ်တရားရမှုကတယောက်တော့ခိခိုက်တယ်ဒါပေမဲ့အဲ့လောက်မဆိုးဘူးရွာကတော့ဟိုကုန်းစာရွာကဆိုအေးမိလောင်သွားတာတော့အလေးလုံးလောက်လောင်သွားတယ်
စစ်ကောင်စီကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေဟာကျေးရွာအတွင်ကြားရောက်ပြီးနေအိမ်တချို့မီးလောင်ခဲ့ပါတယ်။ဒီလစက်တင်ဘာ24ရက်နေ့ကတိုက်ပွဲအခြေအနေကြောင့်ကုန်းတာရွာ၊ဒေါငန်းခါရွာနဲ့တေစုလေရွာကဒေသခံတွေအကုန်လုံးနှိပါထွက်ပြေးနေရတယ်လို့ဒီကနေ့မှလည်းတော်ဖူးကြာရွာကျေးရွာသားတွေဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေကြရတယ်လို့တော်ဖူးကြာရွာသားတဦးကပြောပါတယ်
။ဒီနေရာတော့စစ်ကောင်စီကနေရှိနေနေနေလို့ရနေတဲ့ဒီနေရာချင်းရင်လည်းသူထိဆိုင်ရှိကြတာ။အနောက်ကြီးတွေလည်းစောင်းနေကြတယ်။နောက်ဒီတော့ဒီနိခွန်ဆရာမြတ်ရဲ့ကနေသူတို့အမြောက်လမ်းခုကူရိုင်းလည်းရှိတယ်။နောက်ဒီဒီကျင်းမှာလည်းသူတို့ကြီးချခတ်ချလာတဲ့ချိန်လည်းအများကြာတယ်ပေါ့နော်။နည်းနည်းကြီးကတော့ကျွန်တော်တို့ပဲကျွန်တော်တို့ရောင်းနေတိတ်တော့အနည်းငယ်လေးကြာလာနေတော့မရှိသေးဘူးနဲ့ဆိုင်ပြရတော့ရောင်းနေနည်းရဲ့အတွက်ကျွန်တော်တို့လည်းရှောင်ရအောင်။ချားရည်ပြေးလာလို့ပြေးလာတော့ကျွန်တော်လည်းတိတ်ချမပြေးကျွန်တော်ရောတော့အကုန်လုံးပြေးကြရမှာပေါ့။
အနာသိန်းစစ်ကောင်စီတပ်ဖွဲ့တွေဟာကယားပြည်နယ်ဘက်မှာအင်အားတိုးချထားပြီးလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်ဒေသခံတွေကိုရရက်ဆက်ဆက်ဖိနှိပ်နေတာလို့ KNDF တိုင်ရင်း6တပ်စုမှုကပြောပါတယ်
။သူတို့ကကျွန်တော်တို့လာမတိုက်ကျွန်တော်ကမတိုက်ဘူးလို့သူတို့လိုချင်တဲ့ဟာတွေကဘာတွေလိုချင်လဲအဲမျိုးပေါ့တုံးမဲကျွန်တော်တို့ပြည်သူပဲသူကဟိုအပြုတ်တိုက်ချင်တယ်လားအဲမျိုးပေါ့နော်ပြောရမယ်ဆိုကျွန်တော်တို့အခုဒီ KNDF အဖွဲ့စည်းကတူလက်နဲ့အာကတူဟာလောက်မကောင်းဘူးပေါ့နော်အဲကျွန်တော်တို့ဟိုမတရားတိနေပြီးတော့မှတိုက်နေတယ်အဲလက်နဲ့ကြည့်ဟိုအကူရမကျွန်တော်အဝေးကနေလမ်းပြနေတယ်အဲကျွန်တော်တို့ရွာထဲကလူဆိုကိုကပီတူလူထုဆိုအကလို့ဖက်ပြရပါတော့နော်
ဒီမော့ဆိုမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဖုံးနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံပြေဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ဒီမော့ဆိုအခြေအနေကိုဦးကမောင်စွန်မင်းပြောပြခဲ့တာပါခင်ဗျာ။မြန်မာနိုင်ငံအပအဝင်နိုင်ငံတကာပြည်ထောင်စုတွေကိုတန်တမန်နီးလန်းနေနဲ့အပြင်းထန်ကြိုးပမ်းသွားမယ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသတင်းပတ်ထဲမှာကုလသမဂ္ဂအထွေထွေညီလာခံမေးခွန်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူအခွင့်အရေးပြဿနာတွေကြီးထွားလာနေတဲ့မြန်မာနိုင်ငံကအခြေအနေကိုဖြေရှင်းရမှာဒီတက်ပိုထိရောက်တဲ့နီးလန်းတွေလိုအပ်နေတယ်လို့အကဲကတ်တချို့ကမြင်ပါတယ်။ဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ကဒီမိုက်ကယ်မာတင်ကတော့အမေရိကန်အနေနဲ့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့မြန်မာအရေးကိုဖြေရှင်းသင့်တယ်လို့တိုက်တွန်းပါတယ်။မြန်မာရေးကျွမ်းကျင်သူမိုက်ကယ်မာတင်ကို VOA ကဆက်သွယ်မေးမြန်းထားတဲ့အထက်ကမှဒီတချို့တော့မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြထားပါတယ
်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အရှအစီအစဉ်ကမြန်မာဆန်ရကျွမ်းကျင်သူမိုက်ကယ်မာတင်ကအမေရိကန်ရဲ့မြန်မာဆန်ရမူဝါဒပြန်သုံးသပ်ခြင်း Revisiting US Policy in Myanmar ဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာမြန်မာမူဝါဒဆိုင်ရာပေါက်ဆက်ညှိနှိုင်းရေးအထူးကိုယ်စားလှယ်တဦးခန့်အပ်ဖို့လွှတ်တော်ကိုတိုက်တွန်းထားပါတယ်။ဒီလိုခန့်အပ်ဆောင်ရွက်နိုင်ရင်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်တပ်အကြီးအကဲတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုပိုပြီးထိရောက်ပြင်းထန်မှုရှိလာမယ်လို့ယူဆကြောင်းမိုက်ကယ်မာတင်က VOA မြန်မာပိုင်းကိုပြောပါတယ
်။ I think it's time that Congress tells President Biden
နိုင်ငံရေးဝန်ကြီးဌာနနဲ့ပြည်ပစိုးရိမ်ကြားအမေရိကန်ဗန္ဓာရေးဝန်ကြီးဌာနတို့ကြားဆက်သွယ်ဆောင်ရွက်နိုင်မယ့်ပုဂ္ဂိုလ်တူကိုဆိုပြဖို့သမ္မတဘိုင်ဒန်ကိုလွှတ်တော်ကတိုက်တွန်းရမယ့်အချိန်လို့ကျွန်တော်ထင်ပါတယ်။ဒါမှလည်းစစ်အုပ်ချုပ်ရေးဖွဲ့ကိုတန်ခတ်ပိတ်ဆို့မှုတွန်းမြင့်နိုင်မှာဖြစ်ပြီးမင်းအောင်လှိုင်နဲ့တက်မလို့အခြေရရှိပြီးစစ်အာဏာသိမ်းမှုစစ်ဆိုးရွားကိုဆက်ထိန်ထားနိုင်ရေးအခက်အခဲတွေ့စေမှာဖြစ်တယ်လို့လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစီရီယံလူရှောင်းမှုမှာပါဝင်သူတွေကိုလက်ရှိတိုက်ခိုက်နေတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေအတွက်လက်နက်သုံးဆောင်နေတဲ့ထောက်ပံ့ရေးလုပ်ဖို့သူတို့အတွက်ပို့ပြီးအခက်အခဲတွေ့စေနေပါလေမြန်မာလူတို့ကိုဖိနှိပ်နှိပ်ကွပ်မှုတွေဆက်လုပ်နိုင်ရေးအခက်တွေ့သွားအောင်လုပ်ဖို့ပါလက်ရှိတန်ခတ်ပိတ်ဆို့မှုတချို့ရှိရမလဲဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ခေါင်းဆောင်ပိုင်းစခဲ့တဲ့လုပ်ရမျိုးတွေကိုခက်ခဲသွားအောင်လုပ်နိုင်ဖို့အတွက်ကတော့မလုံလောက်သေးပါဘူ
းမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ကျင့်သုံးရေးအမေရိကန်ဘက်ကအားပေးဆောင်ရွက်မှုကတိုးတက်မှုသိမ့်မတွေ့ရဘူးလို့လဲ CSIS ရဲ့မြန်မာရေးကျွမ်းကျင်သူမိုက်ကယ်မာတင်ကထောက်ပြပြီးအမေရိကန်ဆိုရနယ်လွှတ်တော်ဘက်ကမြန်မာဆန်ရမူဝါဒကိုပြန်သုံးသပ်ပြီးနိုင်ငံတွင်းလက်ရှိဖြစ်နေတဲ့နိုင်ငံရေးနယ်စီးရီးအခြေအနေတွေနဲ့လိုက်ဖက်တဲ့မဟာဗျူဟာတရက်ချက်မှတ်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ
် First it doesn't look like at this time there is a path towards a peaceful resolution of the situation.
လွတ်တော်ကိုချုပ်ကန်ထားပါတယ်အမှန်မှာကတော့အစိုးရချုပ်ကန်မှုကတ်တက်ထားခြင်းဓမ္မမုံရင်လည်းဘူအစိုးရပေါ်ချုပ်ကန်ထားတာမျိုးဖြစ်ပါတယ်ဒါကြောင့်ပြည်ဝဓမ္မကိုစီမဟုတ်သေးပါဘူးတစ်ဖက်မှာလည်းထူးထူးဖြင့်တိုင်းရင်းသားဒေသတွေမှာ2010မှာမဲမဲပေးနိုင်ခဲ့ကြသလို2015မှာလည်းမဲမဲပေးနိုင်ခဲ့ဘူး2020မှာလည်းမဲမထက်နိုင်ခဲ့တဲ့သူတွေလည်းအများအပြားရှိခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအစိုးရတရက်အပြည့်အဝဖွဲ့စည်းနိုင်မဲ့အပြည့်အဝလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲမျိုးလည်းမရှိခဲ့ပါဘူးအရင်စစ်ဆိုးရနဲ့ဆိုင်တယ်လည်းပို့ပြီးကောင်းခဲ့ပါတယ်ဒါပေမဲ့လည်းအပြည့်အဝဒီမိုကရေစီမဟုတ်ပါဘူးဒါကြောင့်ဒီမိုကရေစီမရှိတာကြောင့်လည်းအပြည့်အဝဒီမိုကရေစီကိုပြန်လည်ကျင့်သုံးဖို့မရှိပါဘူးမြန်မာလူထုကတော့ဒီမိုကရေစီကိုအပြည့်အဝရဖို့ကြိုးစားနေကြတဲ့ပုံပေါ်ပါတယ
်အမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်မှာတော့လက်ရှိမြန်မာအရေးနဲ့ပတ်သက်ပြီးအချက်6ချက်တိုက်တွန်းထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ရသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့အစည်းတွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့လည်းအကြံပြုထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေနဲ့စစ်ကောင်စီအကြီးအကဲတာဝန်ရှိသူတွေကိုအမေရိကန်အစိုးရဘက်ကပို့ပြီးတော့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့လည်းတိုက်တွန်းထားပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကနိုင်ငံတကာခေါင်းဆောင်တွေပါဝင်တက်ရောက်နေတဲ့နှစ်ပတ်လည်အထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်တင်အင်ကာနီတုံးကမင်ကွန်းပြောတာမှာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကဖိနှိပ်မှုတွေပဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကာယောဂါလိုစိန်ခေါ်မှုတွေကိုဖြေရှင်းတာမှာအမေရိကန်ကတန်တမာရေးနီလန်းတွေနဲ့အပြင်းထန်ကြိုးပမ်းမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်
ဒီနိုင်ငံတကာခေါင်းဆောင်တွေတက်ရောက်နေတဲ့နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်အင်ကာနီကမိကွန်းပြောကြားရမှာတော့မြန်မာနိုင်ငံအပါအဝင်ကဘာတဟွန်းကဖိနှိပ်မှုတွေပိဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကာယောဂါလိုစိန်ခေါ်မှုတွေကိုဖြေရှင်းရမှာအမေရိကန်အနေနဲ့တန်တမန်ရေးနီလာနဲ့အပြင်းထန်ကြိုးပမ်းသွားမယ့်အကြောင်းကိုလည်းထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီကလေးငယ်တွေကိုကိုဗစ်ဆီထိုးပေးမယ့်အပေါ်အမြင်တချို့ကိုတင်ပြချင်ပါတယ်မြန်မာနိုင်ငံမှာအသက်12နှစ်နဲ့အထက်ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်ကတောက်ကြနေမှာကြီးညာခဲ့ပေမဲ့ဒီအစည်းအဝေးဟာယောဂါထိန်းချုပ်ရေးအတွက်လက်တွေ့မကျဘူးလို့ကျန်းမာရေးပညာရှင်တချို့ကထောက်ပြပါတယ်ဒါပေမဲ့ WHO ရဲ့လှုပ်ထုံးအတိုင်းအသက်အရွယ်ကြီးသူနဲ့ယောဂါကူးစက်ဖို့အန္တရာယ်ရှိသူတွေကိုဦးစားပေးရေးကသာနီးလမ်းမှန်ဖြစ်တယ်လို့နယူးယောက်မြို့ကကူးစက်ယောဂါအထူးကုဆရာဝန်ကြီးဒေါက်တာဇီယာတက်ကပြောပါတယ်ကိုဝင်းမင်းကဆက်သွယ်အမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ထိုးကျင်တိုင်းထိုးလို့ခေါင်းထဲမှာပေါ်လာတိုင်းထိုးကျင်တိုင်းထိုးလို့တော့ကျွန်တော်ထင်တယ်ဟိုဗက်ဆင်းနေအများကြီးရှိနေရင်တော့တမျိုးပေါ့ကွာဟုတ်တယ်မလားဒါတော့မှမရှိသေးတဲ့အခါမှာဆိုရင်ဟိုကျွန်တော်တို့ဥမာကလေးတွေမှာပိုလီယိုရောဂါကာကွယ်တယ်ဆိုလို့ရှိရင်ဘယ်အသက်ရွယ်ကနေဘယ်အသက်ရွယ်ဘယ်လိုမျိုးဆိုပြီးကျွန်တော်တို့မှအတိအကျနဲ့ကျွန်တော်တို့လုတ်ခဲ့တာပဲဒါ WHO က guideline တွေအကုန်လုံးပေးခဲ့တာပဲဘာဖြစ်လို့ကျွန်တော်တို့က WHO guideline ကိုမကြည့်ဘဲနဲ့ကိုလုတ်ချင်တဲ့အတိုင်းလုတ်အောင်ပါလဲပေါ့နော်ကျွန်တော်တို့နိုင်ငံတကာမှာလုတ်တဲ့ဟာကိုကြည့်ကြည့်လို့ရှိရင်ဒီအများစုစထိုးတာအသက်65နှစ်ထက်တိကျစထိုးတယ်ဒုတိယတပိုင်းက65နှစ်နဲ့အတူတူပေါ့နော်ဒါတောင်မှနိုင်ငံတကာမှာစထိုးတဲ့လူတွေက high risk healthcare professional ပေါ့နော်ဒီယောဂါကိုကာကွယ်နေရတဲ့လူတွေ including ဟိုမိသက်တို့အယံမိသက်တို့နောက်တစ်ခုကဒီကျန်းမာရေးဝန်ထမ်းတွေအဲ့ဒါတွေကိုစပြီးတော့ပေးတယ်ပြီးတဲ့အခါကျရင်65နှစ်ထက်ကိုပေးတယ်ပြီးတဲ့အခါကျလို့ရှိရင်40အထက်ကိုဒီနိုင်ငံမှာပေးတယ်အဲ့လိုတဆင့်ချင်းစီသွားတယ်နောက်ဆုံးတဆင့်ကျတဲ့အခါကျတော့မှအခုလက်ရှိအနေထားမှာ Pfizer ကိုလွန်ခဲ့တဲ့တပတ်ဘာတပတ်တောင်မပြည့်သေးပါဘူးခလေးတွေကိုထိုးလို့ရတယ်ဆိုတာကိုစပြီးတော့ပြောတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုဒီအသက်ကြီးသူတွေနဲ့အန္တရာယ်ကြီးသူတွေကိုတဆင့်စီကာကွယ်ဆေးထိုးပေးသွားတာလဲဆရာ
ဘာလို့သွားရတာလဲဆိုတော့ခလေးတွေကအဓိကဆိုးမဟုတ်ပါဘူးအရင်အမြင်မဟုတ်ပါဘူးခလေးတွေကြောင်းမှာကူးလာတယ်ကူးလာတယ်ဆိုပြီးတော့ပြောကြတယ်တကယ်တမ်းတော့ခလေးတွေကြောင်းမှာဆရာမတွေရှိတယ်အလုပ်သမားတွေရှိတယ်ဟိုဝင်တန်းနေရှိတယ်ဒီလူတွေကနေတဆင့်ကလေးတွေစီကိုရောက်တယ်ဒါပေမဲ့သူတို့ကဘာဖြစ်လို့ပြောတာလဲဆိုကလေးចောင်းဖွင့်လိုက်လို့ရှင်ចောင်းတចောင်းမှာဆိုရင်ကိုသိတယ်ဒါပေမဲ့လူစုလူဝေးတွေတခန်းတခန်းမှာဆိုရင်80ရှိတဲ့ခန်းရှိတယ်ရောက်60ရှိတယ်ဆိုတော့ခြုံပြီးပြောရလို့ရှင်သိပ္ပံပညာရှင်တွေရဲ့ဆရာဝန်တွေရဲ့အကုန်လုံးကသိတယ်ဘယ်ဟာအဓိကဟိုဒီယောဂါကိုပြန်ပွားတဲ့နေရာလဲပေါ့နော်ပြန်ပွားတဲ့နေရာလူကြီးတွေရဲ့ဆိုတော့ဒါကြောင့်မလို့ဒီနိုင်ငံမှာတော့မှចောင်းမှာလာတော့ဆရာဆရာမတွေအခုလဲmandate ဆိုတဲ့စကားလုံးတွေတုံးလာတယ်ဒီနိုင်ငံမှာမထိုးမနေရပေါ့နော်ဥမာဟိုဒါပေမဲ့လည်းဟိုလောလောဆယ်အရာတော့ကြောင်းမှာဆိုလို့ရှိရင်ကလေးတွေကိုမထိုးမနေရဆိုတာမရှိဘူးအခုကျွန်တော်နားလည်တဲ့လောက်ကတော့ဒီနိုင်ငံမှာတခုပဲကျွန်တော်တွေ့လိုက်တယ်လော့စ်အန်ဂျလစ်ဟိုကနော်ကယ်လီဖိုးနီးယားမှာရှိတဲ့ LA တချို့ကြောင်းတွေကိုသူတို့လုတ်တယ်လို့တော့ကြားလိုက်တယ်ဒါပေမဲ့လည်းကြည်ကြည်ပြတ်ပြတ်ကြီးတော့ပေးမလုပ်ဘူ
းဟုတ်ကဲ့ဆရာရေနောက်ရောကလေးတွေကိုအခုလိုဒီဦးစားပေးမထိုးတဲ့အရေးကြီးတာရှိနေသေးလား
ကလေးတွေမှာနောက်တစ်ခုသူတို့ကအဓိကဟိုပါတော့ seriously တော့မထိုးပေးတဲ့အတိုင်းရလဲဘာလို့လဲဆိုတော့ကလေးတွေမှာဒီယောဂါမဖြစ်ဘူးလားဆိုဖြစ်တာပေါ့ဒါပေမဲ့ကလေးတွေရဲ့တေနှုံးစံထားသည်မဟိုမပြောပါတော့တဲ့နှီးပါအနေထားတခုရှိတယ်ပေါ့နော်အကြီးအကျယ် COVID ယောဂါစခဲ့တဲ့2020 March လာနေကျွန်တော်ဒီခေတ်မှာဆိုရင် July ကုန် August အထိမှာဆိုရင်ကလေးရဲ့တေနှုံးသည်လူကြီးတေနှုံးရဲ့ဘာမှမပြောပါတော့တဲ့အနှုံထားတခုရှိပါတယ်ဒါကြောင့်မလို့လဲဟိုကလေးတွေကိုသူတို့ primary target အနေနဲ့ vaccine မထိုးတာလဲပါတာပေါ့နော်ဒီမှာ strategy အနေနဲ့ဟို vaccine ဆိုတာ strategy လိုပါတယ်ဘာလို့လဲဆိုတော့ဟိုကလေးတွေကိုမလိုအပ်ဘူးလို့ပြောတာမဟုတ်ပါဘူးတကြိမ်ကြာလို့ရှင်သူတို့လည်းထိုးရမှာအမေအရေးကြီးတဲ့လူတွေကိုအရင်ထိုးပေးမှသာလေဒီယောဂါကိုကျွန်တော်တို့ထိန်းချုပ်လို့ရနိုင်မှာပါဘာလို့လဲဆိုတော့ဒီယောဂါကနောက်တစ်အခု delta ဖြစ်တယ်နောက်သိမကြခင်အချိန်အတွင်းမှာနောက်တစ်တစ်မျိုးထပ်ပြီးတော့ဖြစ်လာမလားမဖြစ်လာနိုင်လားဆိုတော့ဘယ်သူမှမသိသေးပါဘူ
းဟုတ်ကဲ့နောက်အခုလိုကလေးတွေကိုတရုတ်ကာကွယ်ဆေးထိုးပေးရင်အန္တရာယ်ရှိမှုနဲ့ထိရောက်မှုရှိနိုင်တဲ့အနေအထားရော
ကျွန်တော်နားလည်သလောက်ပေါ့နော်ဒီ Sinopharm WHO ကတော့ကလေးပေါ့နော် session နဲ့အထက်ကိုကလေးမဟုတ်ဘူးနော် session နဲ့အထက်ကိုတော့သုံးလို့ရတယ်လို့ပြောထားတယ် session နဲ့အောက်ကိုတော့မရေးထားသေးဘူးပေါ့နော်ဆိုတော့တရုတ်နိုင်ငံအပါအဝင်ပေါ့နော်တချို့သောနိုင်ငံတွေမှာသုံးနေတဲ့ဟာရှိပါတယ်ကျွန်တော်နားလည်သလောက်ပဲချီလီမှာရှိတယ်လို့ပြောတယ်ဒါတော့မှအသက်ကတခုနဲ့တခုမတူကြဘူးပေါ့တချို့က3နှစ်လို့ပြောတယ်တချို့က5နှစ်အထက်လို့ပြောတယ်ပေါ့နော်ဆိုတော့ 3နဲ့ပေါ်မှာမူတည်ပြီးတော့ဟို WHO တောင်မှအခုချိန်အထိဟို3ပိုင်ခွင့်မရှိသေးဘူးလို့ပြောတယ်ထိုးလို့မရဘူးမဟုတ်ထိုးလို့ရတယ် safe တော့ဖြစ်မယ်လို့ထင်တယ်ဘာလို့လဲဆိုတော့ kill virus ဖြစ်တဲ့အတွက်ကြောင့်ကျွန်တော် kill virus ဟိုပါတော့ virus အသေးပေါ့ဗျာဒါအောက်ထည့်ပြီးနေတဲ့အတွက်ကြောင့်ပေါ့နော်အဲဒါပေမဲ့အကျိုးအမြတ်ရမလားပေါ့နော်အကျိုးအမြတ်ရမလားဆိုတာကလည်းချက်ချင်းတော့လည်းမသိဘူး effective ဖြစ်မလားမဖြစ်လားဆိုတော့ဘူးမှမသိသေးဘူးပေါ့ကိုရ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဒေါက်တာဇီယာသက်ကိုကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုထုတ်လွှင့်มาဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်မှာ၄ရက်တာအစာရေစာပြက်လက်နေတဲ့လူကုန်ကူးခံရသူမြန်မာ၁၀ဦးကိုထိုင်းနယ်ခြားစောက်တပ်ကစက်တဘာ24ရက်မှာဖမ်းဆီးမိခဲ့ပြီးအဲ့ဒီနေရာတဝိုက်မှာပဲနောက်ထပ်14ဦးကိုစက်တဘာ25ရက်ကထပ်မံဖမ်းဆီးမိခဲ့ပါတယ်ဒီသတင်းတော့မအေးမာကဒီအကြောင်းကိုသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ထဲမှာလူကုန်မှုသမားတွေကစွန့်ပစ်ထားခဲ့တဲ့မြန်မာနိုင်ငံသား10ဦးကိုထိုင်းနယ်ခြားကောက်တပ်ကဖမ်းမိခဲ့တယ်လို့နောက်ထပ်14ဦးကိုပါဖမ်းမိခဲ့တာကြောင့်2ရက်အတွင်းစုစုပေါင်းမြန်မာနိုင်ငံသား24ဦးကိုဖမ်းမိခဲ့တယ်ဆိုပြီး AAC အလို့သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်ဖမ်းဆီးနိုင်တဲ့အလို့သမားတွေကတော့ကျွန်တော်စက်တင်ဘာ24ရက်နေ့ကဒီကချနာဘူရီဒီနယ်ပေါ့နော်ဘန်ခုံးမြို့နယ်ဒီကျေးရွာအုပ်စု15နီးရာဒီတတော်လေးမှာဖမ်းမိတာပါသူလျက်တာစားစားကြီးပြက်လက်နေကြတာပေါ့နော်မြန်မာနိုင်ငံသား10ဦးပေါ့ပွဲသားတွေကဒီလိုမျိုးလာခေါ်มาပေါ့နော်လာခေါ်တာကိုဒီတောထဲကနေစောင့်နေတဲ့အချိန်အားဒီဒီထိုင်းမြန်မာနယ်စပ်ဒီအမှတ်လေးနေသားလောင်းတပ်ဖွဲ့ကသိရှိပြီးတော့ပေါ့နော်သိရှိပြီးတော့ရင်းပေးရလူရှိရနဲ့တွားပြီးတော့ဖမ်းမိရပါအဲ့တော့ဒီသူကဒီလူမတွေကဒီ၄ရက်လောက်အစာရေစာပြက်လက်နေတာပေါ့နော်ဘာမှမစားဘူးအားလိုက်နေလဲချိနေနေကြတယ်အဲသူတို့အစီကာသာမှာပဲထိုင်းတိုင်းအာနာပိုင်တွေကဒီအစားတောင်းတဲ့ရေရေပေါ်စီစဉ်ပေးခဲ့တယ်အပြူတောက်ဆောက်ပေးတယ်ပေါ့နော်ဟုတ်ကဲ့ဒီသတင်းနဲ့နောက်ဆက်တွဲပဲကျွန်တော်တို့ဟိုညီမလူသား14ဦးကိုကျွန်တော်တို့ခရိုင်ထဲမှာပဲထပ်ပြီးတော့ဒီထိုင်းအာနာပိုင်တွေကဖန်ဆီးခံပေးတယ်လို့လည်းသိရပါတယ်ဟုတ်ကဲ့
သူတို့ကတော့လူကုန်ကူးတဲ့ပွဲသားတွေကတဦးကိုဘတ်ငွေ 18,000 တောင်းခဲ့ပြီးဘဏ်ကောက်မှာအလုပ်ရမယ်ဆိုပြီးခေါ်ဆောင်လာကြတယ်လို့ဆိုပါရယ်မြန်မာနိုင်ငံဘက်တောလန့်ကနေချင်းချင်းခီးနဲ့ထိုင်းနိုင်ငံအတွင်းမှန်ကိုခေါ်လာပြီးတောထဲမှာပစ်ထားခဲ့ကြလားဆိုပြီးထိုင်းရနာပိုင်းတွေရဲ့စစ်ဆေးမေးမြန်းချက်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ်အလုပ်သမားတွေအနေနဲ့အခုလိုမျိုးဖမ်းဆီးခံရတဲ့အတွက်ထိုင်းနိုင်ငံရဲ့အရေးပေါ်ဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့လူပွဲသားတွေကိုမြန်မာကျပ်ငွေနဲ့ဆိုကျပ်70သိန်းကျော်ထိုင်းဘတ်ငွေနဲ့ဆိုဘတ်ငွေ 18,000 တဲ့မနဲ့အခကျေးငွေပေးခဲ့ရတာတွေအတွက်လဲဆုံးရှုံးခဲ့ရတယ်လို့လဲကိုရဲမင်းကပြောပြပါရယ
်ဒီလူသမားတွေကတော့တစ်ဖက်မှာလဲကျွန်တော်တို့ဒီလာတဲ့လမ်းစိတ်တွေဆုံးရှုံးသလိုတစ်ဖက်ကလည်းဒီထိုင်းနိုင်ငံရဲ့အရေးပေါ်စီမံချက်ဥပဒေနဲ့အရေးယူခံရမှာဖြစ်ပါတယ်ပြည်ထောင်နေလဲဒါအနည်းဆုံးဒါမြန်မာပြည်ပြန်ရောက်ဖို့ဆိုအနည်းဆုံးဒီသူတို့ဒီအချင်းထောင်ရင်းကနေဒီတနေ့ကျော်ဖြတ်သားပြီးမှပဲမြန်မာပြည်ပြန်ရောက်ပြန်ရောက်တော့မယ့်အနေသားမှာဖြစ်သွားတာပါဟုတ်ကဲ့
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုပ်ကံရှားပါးမှုတွေလူငယ်တွေကိုဖမ်းဆီးမှုတွေများနေတဲ့အတွက်ကြောင့်လူငယ်လူရွယ်တွေဟာမြန်မာပြည်ထဲမှာနေရထိုင်ရတာတွေခက်ခဲလာကြတာပါတချို့ဆိုရင်ရွာတွေမှာမနေရတော့ဘဲထွက်ပြေးတိမ်းရှောင်လာသူတွေပါဝင်စားဝတ်နေရေးအခက်အခဲတွေကြောင့်အလုပ်လုပ်ဖို့လာကြသူတွေလည်းထိုင်းနယ်စပ်ဝင်ပေါက်အသီးသီးကနေနေစဉ်ခိုးဝင်လာနေကြပါတယ်ပြီးခဲ့တဲ့နှစ်ဇူလိုင်လကစလို့တနှစ်အတွင်းထိုင်းနိုင်ငံထဲကိုခိုးဝင်လို့ဖမ်းမိတဲ့နိုင်ငံသားလူသမား4000ကျော်ရှိပြီးအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှင
်။မအေးမှဖြစ်ပါတယ်။မကြခင်မှာတော့ဒုအသံအစီအစဉ်နဲ့အတူစနေညဇကဝိုင်းကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခြင်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့ လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတင်းငွေနေနေမနက်ခင်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505ကပါကျွန်တော်တို့ဇက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒို့အတန်အပတ်စဉ်အစီအစဉ်နဲ့အတူစနေညဇဂဝိုင်းအစီအစဉ်တင်ဆက်တဲ့ခါမှာတော့
အနုပညာတွေရတော့အနစ်နာဆုံးလို့ပြောရမှာပဲလေဥဆောင်ခဲ့တဲ့အနုပညာရှင်တော်တော်များသူတို့ဘဝလုံးဘဝလုံးကိုပေးဆက်လိုက်ရပါတယ်မိသားစုနဲ့လည်း
ဝချာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဒီမြန်မာနိုင်ငံတွင်ဒေသအသီးသီးမှာရင်ဆိုင်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေအကြောင်းစူးစီးတင်ဆက်နေကြဖြစ်တဲ့ဒို့အတန်စီစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတွမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဟာဆိုရင်တော့ဒို့အတန်စီစဉ်ကိုအပတ်စဉ်ထုတ်လွှင့်လာခဲ့တာအပိုင်း200ပြည့်ခဲ့ပြီဖြစ်ပါတယ်အခုချိန်တိုင်အောင်ဒို့အတန်စီစဉ်ကိုနားဆင်သူအားလုံးကျေးဇူးတင်ပါတယ်ရှင်ဒီတစ်ပတ်မှာတော့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ခိုက်ရမှာစစ်တပ်ကရွာတွေကိုပြာကျပျက်စီးအောင်လုပ်ခဲ့တယ်ဆိုတော့မကွေးတိုင်းဘက်ကအခြေအနေတွေကိုဒို့အတန်ကစုံစမ်းရေးသားထားပါတယ်။ဒီလအစောပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရကခုခံစစ်ကြေညာပြီးအခုလိုထိတိုက်တွေးမှုတွေကပိုပြီးတော့ပြင်းထန်လာတာပါ။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့မနက်ပိုင်းမှာတော့ခုခံစစ်ကိုစတင်ကြောင်းမယ်လို့ကြေညာခဲ့ပါတယ
်။ဤသူပြည်သားများအားလုံးမင်းအောင်လိုက်ဥဆောင်တဲ့အကြမ်းဖက်စစ်အုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုက်အတာဖြင့်လှဲနေလေအောင်မြင်းဆောင်မကြံတွန်းလန့်တိုက်ဖြတ်ကြပါ
။ဒီကြေညာတဲ့နေ့ကကျွန်တော်ကတော့အဲ့ဒီအပြိုဆုံးနေပါလား
။စစ်ကောင်စီကိုပြပြင်းထန်ထန်ဆန့်ကျင်နေတဲ့မကွေးတိုင်းအတွင်းကရွာတရွာမှာနေထိုင်တဲ့ကိုစိုးသူဖြစ်ပါတယ်။ဒို့အတန်ကဆက်သွယ်မင်းမြန်ခဲ့တဲ့ခုခံစစ်အားကောင်းတဲ့ဒေသမှာနေသူတချို့ကလည်းသူ့လိုပဲပြောကြပါတယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းတနိုင်ငံလုံးကြုံလာရတဲ့အခြေအနေတွေကိုတော့သူက
ဒီလေးကြည့်လာပြီးတော့စစ်တပ်ကဖိနှိပ်မှုပါလို့ဖြစ်လေဆိုတော့စစ်တပ်ကပိုးလို့ကြမ်းလာတယ်။သူ့လိုလို့ရတဲ့ကပိုးလို့ယွံရကောင်းလာတယ်မုန်းရကောင်းလာတယ
်။ခုခံစစ်စတင်ကြေညာပြီး16ရက်အတွင်းမှာဖန်စီခံရသူ350ကျော်ပြီး PDF အပါအဝင်တေဆုံးသူ55ဦးရှိပါတယ်။အထူးသဖြင့်လူငယ်တွေအပေါ်မှာ PDF တွေအပြည့်စုံဆွဲဖန်စီရာမိသားစုဝင်တွေကိုတစားကန်ဖြစ်ဖန်စီတာတွေကတိတိတတပုံများလာတယ်လို့ဒို့အတန်ကနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ကိုဆက်သွယ်မေးမြန်းချက်အရာတည်ရပါတယ်။ဖန်စီမှုတွေအပြင်ခုခံမှုပြင်းထန်စွာဆင်နွှဲနေတဲ့သတိတိုင်းဒေသကြီးချင်းပြည်နယ်ပြည်အပြင်းနဲ့မန္တလေးတိုင်းဒေသကြီးကနေရာတချို့တွေမှာကျေးရွာတွေကိုမီးရှို့ဖျက်ဆီးရာပြည်သူလူထုရဲ့ပိုင်ဆိုင်မှုတွေကိုအာဓမလူယူရာအပြင်းမဲ့ပြည်သူတွေကိုဖမ်းဆီးနှင်းဆဲတပ်ဖြတ်တာမတရားဖမ်းဆီးချုပ်နှောင်တာခုခံစစ်ကြိုက်ပွဲတွေမှာဖမ်းမိရဲ့ PDF တွေကိုလူမဆန်အောင်နှင်းပန်းနှိပ်စက်တာတပ်ဖြတ်တာတွေကိုတိတိတသားပုံမကျွေးလွန်လာခဲ့တယ်လို့လည်းဆိုပါတယ်ကိုစိုးသူနေရဲ့ရွာကိုတော့စစ်ကောင်စီရဲ့လက်နက်ကင်အဖွဲ့ကခုခံစစ်ကြီးညာပြီးရပ်ပိုင်းမှာဝင်ရောက်မီးရှို့ခဲ့ပါရဲ့ရွာအဝင်းမှာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တချို့ကခုခံခဲ့သေးပေမဲ့အားမများလို့နောက်ဆုတ်ခဲ့ရတယ်လို့အဖွဲ့ဝင်တဦးကပြောပါရဲ့ရွာကိုစစ်ကောင်စီတပ်တွေဝင်မလာခင်ကိုစိုးသူကတော့သူ့အမေကိုဘေးလို့ရကြောတဲ့အရင်ရွှေ့နိုင်ခဲ့ပါရဲ့
တို့အဲ့လိုကြောက်အားကြီးပြောမှာပဲကျွန်တော်မိသားစုလည်းကျွန်တော်အမေဆိုတော့တက်ကကြီးပြီးဆိုတော့ကြောက်လို့ကျွန်တော်ကတော့ဆက်လွတ်တဲ့နေရာထိရောက်ပို့ပေးတယ်ကျွန်တော်ပြန်လာတဲ့အချိန်မှာရွာကမီးရှို့နေကြတယ်ကျုံနေချိန်မှာကိုကအဲ့ဒီချိန်မှာတော့ဝင်လဲနေတယ်ကိုကိုအသက်ကလည်းအမှတ်ကဉာဏ်မရှိတော့ဘူးလေ။ဒါကြောင့်ဒီတိုင်းမိလောင်နေလဲဒီတိုင်းပဲလက်ပြီးတော့မကြည့်နေတာသူကမီးရှို့တမျိုးလည်းမဟုတ်ဘူးလေ။တနက်ဒီနေ့လည်းရမ်းတမ်းမီးရှို့ကြည့်နေတာမီးရှို့နေတယ်
။မီးရဲကိုအိမ်ပေါင်းဆယ်ချီပါသွားခဲ့ပြီးကိုစိုးသူ့အိမ်ကတော့ပြာတိဖြစ်ခဲ့ပါတယ်။အိမ်ကတံပိုးရှိတဲ့ပစ္စည်းတချို့လည်းပြန်မရခဲ့ဘူးလို့သူကပြောပါတယ်။သူကတော့သူ့အပင်နှစ်ပေါင်းများစွာအလုတ်လုတ်ပတ်စံဆိုပြီး ဆောက်ထားခဲ့ရတဲ့အိမ်လေးမရှိတော့တဲ့အကျွတ်ယူကျုံမရဖြစ်နေပြီမဲ့ပြန်လဲမဆောက်နိုင်တော့တဲ့အကျွတ်ရွာတွေကမိတ်ဆွေအိမ်မှာနေနေရပါတယ်ကိုစိုးသူတို့ရွာအပါအဝင်ရွာလေးရွာမှာအိမ်ခြေတရာနီးပါးလဲမီးရှို့ဖျက်ဆီးခံရတယ်လို့မကွေးတိုင်းအကျွန်းကလူမှုကူညီရေးအဖွဲ့တစ်ခုစီကတည်ရပါတယ်အဲ့ဒီရွာတွေကရွာကန်တွေဟာလဲနီးစပ်ရာဆွေမျိုးမိတ်ဆွေအိမ်တွေနဲ့တောထဲမှာဆစ်ဆောင်နေကြရတာပါဆစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေမကြာခဏထိတွေ့မှုတွေရှိနေတဲ့ထန်းတလန်မှာလဲစက်တင်ဘာလ18ရက်နေ့မှာမြို့တွင်ကိုလက်နက်ကြီးတွေနဲ့ဆစ်ကောင်စီဘက်ကပစ်ခတ်ခဲ့လို့အိမ်တွေမီးလောင်ခဲ့ပါတယ်လူဦးရေတပေါင်းဝန်းကျင်ရှိတဲ့ထန်းတလန်မြို့ပေါ်မှာကိုဗစ်ဖြစ်နေတဲ့လူနာ2ဦးအပါအဝင်လူ20ကျော်သာကျန်တော့တယ်လို့ဒေသခံမီဒီယာတွေကဖော်ပြထားပါတယ်။မြင်းငိမ့်တပ်ဖို့သွားခဲ့တဲ့ထန်းတလန်ရာပြည့်နှစ်ချင်းခရစ်ယာန်အသင်းတော်ကတင်းအုပ်စရာတဦးကတော့အသက်ခံခဲ့ရပါတယ်။ဒို့အတန်ကခရစ်ယာန်ဓမ္မအမှုတော်ဆောင်တဦးနဲ့စကားပြောပြခဲ့ပါတယ်
။ဘယ်သူမှမင်းမျိုးမအိမ်ကြီးကတလုံးပြီးလုံးဝတောက်ချောက်ကုန်လုံးတော့မင်းမျိုးကိုလူငယ်လေးတွေနဲ့ဒီအသင်းတော်ကသူငယ်လေးတွေနဲ့သူမိငိမ့်ဖို့မိသားလည်းခေါ်လို့မရဘူးသူခေါ်လို့လည်းမလောင်ဆိုတော့အဲ့ဒါလေးတက်တယ်တော့ပွားပြီးပြီဆိုပြီးတော့အဲ့ဒါကြီးလောက်ကိုသူတို့ထွက်လာကြတာပါဒီခါတော့လည်းဆုံးသွားတာပါပဲဆိုတော့ဆုံးသွားတော့လည်းဘယ်သူမှလည်းတော့ကြည့်တဲ့လူလည်းမရှိဘူးလို့ဆိုအကုန်လုံးကဘုရားတနတ်တန်ကြီးကြားဆိုတော့ဘယ်သူမှမဆက်သေးနဲ့ဆုံးသွားပြီးမှလည်းတော့တွေ့ကြတာ哦တော့ပြီးတော့ဒီအဲ့ဒီဆရာသူတို့ထုတ်ပြန်ဖြစ်ထွက်မှလည်းရှိပါတယ်ဟိုသူရဲ့နာရီဒီဖုန်းဒီမကလို့သူဒီ wedding ring ပေါ့ရထရစလေးသူရှူရစဝထားလည်းလည်းတောင်းလို့ချက်ပြီးတော့ယူရတော့ပေါ့
အခုတော့သုံးသွားတဲ့တင်းအုပ်ဆရာရဲ့အမျိုးသမီးအပါအဝင်မြို့ပေါ်ကျန်သူအလုံးဘေးလွတ်ရာကိုပြောင်းရွှေ့ကုန်ကြပြီလို့ဆိုပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်ဇော်မင်းထွန်းကစစ်ကောင်စီဘက်မီဒီယာမှာအခုလိုပြောထားပါတယ
်ထန်တလန်မှာဒါစက်တင်ဘာလ18ရက်နေ့ဖြစ်ပွားခဲ့တဲ့ဖြစ်စဉ်မှာအဲစီဒီယာအမိကန်ကျန်းပွဲအဖွဲ့တွေကထန်တလန်မြို့တွင်းမှာရှိတဲ့လူငယ်အိမ်တွေကိုအကာအကွယ်ယူပြီးတော့ကြာကျွန်တော်လူငယ်အိမ်တောက်ဖွဲ့ဝင်တို့ပြစ်ခတ်တဲ့ခဲ့ဖြစ်စဉ်ဖြစ်ပါတယ်ကျွန်တော်တို့ဒီဤထိမှန်သိဆုံးခြင်းနဲ့ပတ်သက်ပြီးထပ်မံဆောင်ရွက်ဆွေးနွေးတွေရှိပါတယ်အဲဒီနေရာမှာနော်တပ်မတော်ကပြစ်ခတ်တယ်ဆိုပြီးတစ်ဖက်သက်ဆွဆွဲတာလေအပြီးရင်ဒါမဟုတ်မမှန်တဲ့နေပေါ့နော်လက်စွပ်တွေယူသွားတဲ့နိုင်ငံတွေယူသွားလို့ဆိုတော့မဟုတ်မမှန်တဲ့နေထုတ်လွှင့်နေတာတွေ့ရပါတယ်
CDF တန်တလန်ကပြောရေးဆိုခွင့်ရှိသူတဦးကတော့စစ်ကောင်စီရဲ့တပ်သားတွေကရာထဲသွားမဲ့ပြည်သူတွေကိုနာယီအတော်ကြာစစ်ဆေးရာတွေမြို့ထဲမှာပတ်စံတောင်းတာတွေရှိတဲ့အတွက်မြို့ဆောင်လမ်းကနေခဏသာပြစ်ခတ်ဆုတ်ခွာခဲ့တာဖြစ်ပြီးလူနေအိမ်ရှိတဲ့နေရာကနေပြစ်ခတ်ခဲ့တာမဟုတ်ဘူးလို့ပြောပါရယ်။ကြားပြည်နယ်မှာလည်းစစ်ရှောင်းဥယျာဉ်ကအခုဆိုတိမ့်ချီလာပြီမဲ့အကူအညီတွေရအောင်ပို့ဖို့ခက်ခဲလာတယ်လို့စစ်ရှောင်းကူညီပေးနေသူတဦးကဒို့အတန်ကိုပြောပါရယ်။
ဒီမျိုးပေါ်မှာကအရင်အဖမ်းစီးရနေရမှာအဲ့လိုမျိုးပေါ့နော်အဖမ်းစီးရလဲဟိုအဆက်ဆက်တွေရနေဖမ်းတာပေါ့နော်မအဲ့လိုတွေဖြစ်နေတာကိုကလေအဲ့တော့အဆက်ဆက်ရှိတဲ့လူတွေကပါနေတာတွေပေါ့နော်မျိုးပေါ်အခြေအနေကတော့အဲ့လိုအဲဒီမော့ဆိုမှာကြတော့ဒီမော့ဆိုကြတော့လည်းနေတိုင်းအပြစ်ခတ်ရှိနေမှာအဲ့လိုမျိုးပေါ့နော်ဒီမော့ဆိုဒေါငန်ခါငွေတောင်အဲ့ဒီတခြားကလည်းအများကြီးအပြစ်ခတ်ရှိနေတာနောက်ပြီးဒီမော့ဆိုနဲ့ဒီလိုက်ကိုလုံးဝအသွားလာလို့မရအောင်ဖြစ်ညာမှာအဲ့လိုမျိုးပါနော်အခုအဲ့လိုတွေဖြစ်ပြီးတော့ဟိုဘက်ကလည်းပစ္စည်းပို့မရအဲ့လိုလမ်းစိတ်မချရအောင်ပေါ့မခံရအောင်မှာပစ္စည်းရစိတ်မချရအောင်ဒီတိုင်းဟိုလွရွရွပေါ့နော်ဒီတိုင်းပုံမှန်ကုန်တယ်နေတဲ့သူတွေတောင်မှာအရန်ကိုဟိုဘက်ကရစ်ဒီဘက်ကလည်းရစ
်ခုခံစစ်ကြညာပြီးမှအဖြတ်အမှောက်လုပ်ငန်းတွေကိုပို့မှုလုလှကြရဲလို့စစ်ကောင်စီရဲ့တည်မှန်ပြန်ကြားရေးအဖွဲ့ခေါင်းဆောင်ကပြောထားပါတယ်ခုခံစစ်ကြညာပြီးနောက်ပိုင်းစစ်ကောင်စီကတော့မိုက်တဲတဝါတိုင်း60ကျော်ဖောက်ခွဲခံရတာတချို့မီးဘေးသင့်ရွာတွေကို CRPH, NUG နဲ့ PDF ကမီးရှို့တယ်လို့သူတို့ထိန်းချုပ်ထားတဲ့မီဒီယာကနေကြေညာခဲ့ပါတယ်။ဒီဆွဆဲပြောဆိုချက်တွေကိုတော့အတည်ပြုလို့မရခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများကူညီစရှောက်ရေးအသင်း AAPP ကတော့စစ်ကောင်စီရဲ့လှုပ်ရက်နဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ခုခံစစ်ဆင်နွှဲဖို့ကြေညာအပြီးမှာပုံမိုရက်ဆက်တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုကြည်ကြဲပြန့်ပြန့်စနစ်တကျကျူးလွန်လာခဲ့ခြင်းတွေဟာလူသားဖြစ်မှုကိုစန့်ကျင်တဲ့ရာဇဝတ်မှု Crime Against Humanity အဖြစ်ပုံမိုဆိုးရတဲ့လူအခွင့်ရေးချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေဖြစ်စေခဲ့ပါတယ်လို့ဒို့အတန်ကိုစာနဲ့ဖြေဆိုထားပါတယ်။မီးလောင်ကျွမ်းသွားတဲ့အင်ဂျင်ဝင်းကိုစိတ်ထဲကရောလက်တွေ့မှာပါဖြတ်ပြစ်မှာမဟုတ်ဘူးလို့ကိုစိုးသူကတော့ဖြတ်ပြတ်တသားဆုံးဖြတ်ချပါတယ်။
အိမ်ဘက်တော့မတော်ကျင်တဲ့အခြေအနေပေါ့ဗျာကိုယ်အိမ်ကိုမရှိတဲ့အခါကျတော့အနေခက်တာပေါ့ကိုယ်အိမ်ကိုပြန်ကိုလည်းမဖြစ်နိုင်ပါဘူးအိမ်လုံးဆောက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အချိန်မှာကျွန်တော်တို့အခုချိန်မှာဆောက်လို့လည်းမရဘူးကျွန်တော်ဒီအိမ်ကြီးကိုအခုဖျက်လိုက်ရင်လည်းနောက်ထပ်အပြစ်စလုံးပြန်ဆောက်မယ်ဆိုရင်လည်းဒီကောင်တွေလာပြီးတော့မထပ်ပြီးရှို့မှာပေါ့ဖြစ်ပြန်မှာမဟုတ်ဘူးဒါပြန်ရှင်းပြန်မှာမဟုတ်ဘူးအကြီးတော်ဘောင်းအောင်နိုင်မှာကျွန်တော်ဒါပြန်ရှင်းပြန်မှာ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံဖွဲ့သားတွေကပြောလင်းပါတယ်ဒိုးအံတန်ဖိုးအစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျီနိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအထူးရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုးအတန်စီစဉ်ပြီးအခုတော့ဒီစနေညဇကဝိုင်းပဲဖြစ်ပါတယ်ခင်ဗျာ။ပြည်သူနဲ့အတူဆရာနာရှင်စန့်ကျင်ကြတဲ့အမှုပညာရှင်တွေကိုဖန်ဝရန်ထုတ်လို့ဒီအမှုပညာလုပ်ငန်းတွေဆက်မလုပ်ရဘဲထွက်ပြေးပုံရှောင်နေရတဲ့အခြေအနေဟာအမှုပညာလုပ်ငန်းကြီးတစ်ခုလုံးကိုဆိုးရွားတဲ့တက်ရောက်မှုဖြစ်လာစေတယ်လို့မြန်မာအမေရိကန်သရုပ်ဆောင်ခရစ်စီအောင်ကပြောပါတယ်ခရစ်စီအောင်ကိုမိုင်းအင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ
်ခရစ်စီကိုပထမဆုံးမေးချင်တာကကိုကဟို transgender ဒီမင်းသမီးတဦးပေါ့နော်အခုဒီအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီအဲ့လိုရုပ်ရှင်ထဲမှာပါဝင်သရုပ်ဆောင်နေတဲ့အမှုပညာရှင်တဦးနေနဲ့ဟိုကျမတို့မေ့ချင်တာကအခုဒီရပ်ပိုင်းနေအတွင်းမှာပေါ့နော်ဂျာမနီနိုင်ငံမှာဒီပြသတဲ့ဒီနိုင်ငံတကာရုပ်ရှင်ပွဲပေါ့လေအဲ့ဒီမှာမြန်မာနိုင်ငံကဒီရုပ်ရှင်ကဒီနာမည်ကြီးအမှုပညာရှင်တွေဖြစ်တဲ့အင်ဒရာဂျော်ဇင်နဲ့ပိုင်ချိုးသူတို့လေသူတို့ပါဝင်ရိုက်ကူးထားတဲ့ What happened to the wolf ဆိုတဲ့ဇာတ်ကားပေါ့နော်အဲ့ဒါအဲ့ဒီမှာအင်ဒရာဂျော်ဇင်ကဆုရရှိသွားတယ်ပေါ့နော်အဲ့ဒီကားကလည်းတကယ်တမ်းကျတော့ဒီလိန်တူချစ်သူနှစ်ဦးရဲ့ပုံမှာပေါ့အခြေခံပြီးတော့ရိုက်ထားတာပေါ့နော်သူတို့တွေဆိုတော့အခုလို့ခရစ်စီလိုကိုရိုင်းကလည်းဒီလိုမျိုး LGBT နဲ့ပတ်သက်နေတဲ့တအုပ်နေနေပေါ့နော်ဒီလိုမြန်မာကားတွေဟာဒီနိုင်ငံတကာမှာအခုလို့ထိုးဖောက်လာတယ်နောက်ပြီးတော့အခုအင်ဒရာဂျော်ဆင်ဆိုရင်လည်းပေါ့လေတရုတ်ဆောင်စုပေါ့နော်သူလည်းအဲ့လိုစုချင်းမြင့်ခံရတဲ့ပုံမှာခရစ်စီရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ခရစ်စီနေနေကတော့အရန်ဂုံယူပါလေကိုမြန်မာလူမျိုးမြန်မာမျိုးသမီးတယောက်ဒီလို International Movie Industry Flint Industry Flint Industry မှာဒီလိုနေရာရတာတဲ့သူပဲဂုံယူပါလေသူ့ကိုလည်းအမြန်ဆုံးပြန်လွတ်ပါစေလို့ဆုတောင်းလိုက်ပါလေနောက်ပြီးတော့ဒီလိုအမှုပညာရှင်တယောက်ဆုရတာမြန်မာနိုင်ငံအခုအခြေအနေနဲ့ပြောရမယ်ဆိုတော့မြန်မာနိုင်ငံကတကောင်းထက်တော့ညစ်နေနေနဲ့မုံမလင်းတော့ဘူးပေါ့ဒီလောလောဆယ်မှာတော့အဲ့ဒီအချိန်မှာထွန်းလင်းလာတဲ့ဖျောင်းနိုင်ရေလို့ပေါ့ဘေးနားမှာရှိတဲ့ရဲဘော်ရဲဘက်တီအကုန်လုံးကလည်းအလင်းရောင်နဲ့ရရှိစီတယ်ခွန်အားတွေရရှိစီတယ်သူ့ရဲ့အမှုပညာခွန်အားနဲ့ဟိုဒီຫນွေဦးတော်လိုင်းရဲ့တစ်ခုလုံးမှာအင်းတိုင်းအားတိုင်းပါဝင်ထားတဲ့ရဲဘော်ရဲဘက်အမှုပညာရှင်အားလုံးကိုသူကကိုစားပြုတ်သွားတာပဲပေါ့လေအဲ့ဒီအတွက်လည်းအထူးကိုလိုပါတယ
်ဟုတ်ကဲ့အဲ့တော့ဟိုမြန်မာနိုင်ငံမှာဒီလိုကားတွေပေါ့နော်အဓိကတော့သူတို့ကဟိုဒါဒီလိုဒီကားဆိုလို့ရှိရင်ဟိုလိန်တူချစ်သူဆိုတာဒီအမျိုးသမီးနှစ်ဦးပေါ့နော်တုံးနဲ့တုံးသူတို့ချစ်ကြိုက်သွားတဲ့ဇလန်းပုံစံမျိုးပေါ့နော်အခုကတော့နိုင်ငံတကာရုပ်ရှင်မှာပြသလာတဲ့အပိုင်းပေါ့လေဒါပေမဲ့ဒီနိုင်ငံဒီဘယ်လိုဒီရုပ်ရှင်ကားကိုဗမာပြည်မှာဟိုပြသမယ်ဆိုရင်ရောပြသခွင့်ရမယ်ထင်သလားဟိုဘယ်လိုမြင်လဲရှင်
မြန်မာနိုင်ငံမှာတော့ LGBT right နဲ့ဆိုရင်တော့လုပ်ဆရာတွေအများကြီးရှိပါသေးတယ်။အဲစဘိုင်းကနေပြောမယ်ဆိုရင်တော့ဒီ same sex marriage ကလည်း legalize မဖြစ်သေးပါဘူး။ International နိုင်ငံတော်တော်များများ legalize ဖြစ်သွားပါပြီ။နောက်ပြီးမြန်မာနိုင်ငံကလောကဘာရှိလဲဆိုတော့ section 377 Penal Code 1861ဆိုလို့ရှိရင်ဒီ same sex marriage ကို criminal case လို့အမျိုးသဘောထားထားပါတယ်အဲ့ဒီမှာ။အဲ့တော့အဲ့ဒါတွေကိုစားပြီးတော့ပြောင်းလဲဖို့အချိန်ရောက်ပြီပါပြီဒါပေမဲ့အခုအချိန်မှတော့မှဒီမိုကရေစီအခွင့်အရေးအပြည့်အဝမရသေးတော့လေဒါတွေကဆက်လက်ပြီးတော့ဟိုတောင်းဆိုသွားမှာပါနောက်ပြီးတော့ဒီလိုနိုင်ငံတကာတိုင်းပြည်နဲ့ရှင်ပြီးတော့မြန်မာ LGBT စကားတွေ feature movie တွေ short film တွေကထွက်လာတဲ့အတွက်အမှုပညာအတိုင်းဝိုင်းရော LGBT အတိုင်းဝိုင်းရော next generation အတွက်ကောဂုဏ်ယူရမယ့်ကိစ္စတစ်ခုဖြစ်ပါလေ။
အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီလိုရုပ်ရှင်အမှုပညာအဲတွေအနေနဲ့အဲ့လိုထိုးထိုးပေါက်ပေါက်နဲ့စူးစမ်းလာတဲ့နိုင်ငံတကာကိုလည်းပေါင်းမြောက်ဖို့ပေါ့နော်အခုဆိုဒါရိုက်တာတွေကိုယ်တိုင်ကလည်းစူးစမ်းနေတဲ့အပိုင်းမှာအဲတစ်ဖက်မှာလည်းဆရာနာသိမ်းလိုက်ပြီးတဲ့အချိန်မှာအခုဒီအမှုပညာရှင်တွေပေါ့နော်သူတို့ဖန်ဆီးထားတာတွေအဲအင်ဒါဂျော်စင်ပါဝင်ပေါ့နော်ဖန်ဆီးခံထားတာတွေနောက်ပိုင်ပြိုးသူတို့ဆိုလို့ရှိရင်လည်းအဲသူတို့ဟိုဖန်ဝရန်ထုတ်ခံထားရတဲ့အတွက်ပေါ့နော်ဒါရိုက်တာနာဂျီတို့ဆိုရင်လည်းပုံရှောင်နေရတာတွေပေါ့လေဆိုတော့အဲ့လိုအနေထားမှာဒီအမှုပညာတွေအတွက်ဘယ်လောက်ထိမျက်နှာမှုတွေရှိနေလဲရှင
်အမှုပညာတွေရတော့အနစ်နာဆုံးလို့ပြောရမှာပဲလေဥဆောင်ခဲ့တဲ့အမှုပညာရှင်တော်တော်များသူတို့ဘဝလုံးတဘဝလုံးကိုပေးဆက်လိုက်ရပါတယ်မိသားစုနဲ့လည်းခွဲရတယ်โอ้โอ้พี่เองพี่ปอลิไอ้ลูกเฉินนี่ยောက်ตัวละปอนาပြီးတော့โคลูมินเนี่ยคริสเตียလဲซานฟรานซิสโกมาပြီးခဲ့တဲ့လုံခဲ့တဲ့3နှစ်ကမြစ်တာဖလင်မှာတူတူရိုက်ခဲ့တဲ့ရုပ်ရှင်ဟိုရုပ်ရှင်မင်းသားဖြစ်ပါတယ်โคลูมินอ่ะအဲ့တော့သူစီကလဲတင် जा ရတာဒါတွေအများကြီးရှိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ဒီလုံဟိုအမှုပညာရန်ကုန်မှာဘယ်လိုဖြစ်နေဆိုတော့အခုဟာဘာမှအမှုပညာရှင်တွေအတွက်လှုပ်ရှားစရာဘာမှမရှိတော့အဲ့တော့ဒီအမှုပညာကြီးတစ်ခုလုံးကရက်တန်သွားတဲ့သဘောပေါ့လေလောလောဆယ်မှာအဲ့တော့အဲ့လိုဖြစ်နေတာပေါ့အဲ့တော့ဒီအမှုပညာတစ်ခုလုံးကိုပြန်လဲအသက်ရှင်အောင်လုပ်ဖို့ဆိုတာလေဒီတိုင်းပြည်ကောင်းမှာပဲဒီအမှုပညာတစ်ခုလုံးကပြန်လဲအသက်ရှင်လာမှာပဲပေါ့အဲ့တော့ဒီအခုလောလောဆယ်ဒီဇိုင်းပြည်လုံးတောင်းဆိုနေတဲ့တရားမျှတတဲ့ဒီမိုကရေစီကိုအမြန်ဆုံးရအောင်အမြန်ဆုံးရအောင်တောင်းဆိုမှာပဲပေါ့အဲ့လိုတောင်းဆိုပြီးအခြေအနေတွေအကုန်လုံး normalize ဖြစ်သွားမှာပဲဒီအမှုပညာလုပ်ငန်းတွေအကုန်လုံးပြန်ဆလို့ရမှာပဲအဲ့လိုတော့ Chrissy မြင်ပါတယ
် Chrissy ကိုရိုင်းကလည်းအခုဆိုရင်မင်းသမီးတအုပ်နေနေပေါ့နော်ဟိုဝင်ပြီးတော့ရိုက်ထားတဲ့ကားတွေပေါ့အဲ့ဒီကားတွေကအခုနိုင်ငံတကာရုပ်ရှင်ပြပွဲတွေမှာလည်းအခုပေါ့နော်စပြီးတော့ပါဝင်ဖို့ရှိနေတဲ့ခါကြတော့ပေါ့နော်စင်းနေတဲ့မှာလည်းပါဝင်နေပြီးဆိုတဲ့ခါကြတော့အဲ့ဒီအခြေအနေရောပြပြပါအောင်ရှင်
အော်ဟုတ်ကဲ့ရုပ်ရှင်ကားနာမည်ကတော့ imperfectly complete လို့ခေါ်ပါတယ်။အဲ့ဒါကတော့ဟိုခရစ်စီယာအဓိကတရုပ်ဆောင်နေနဲ့ပါဝင်ထားပါတယ်။နောက်အဓိကတရုပ်ဆောင်ကတော့ဇော်မျိုးထက်ဖြစ်ပါတယ်။ Director ကတော့ Bruce Chu ဖြစ်ပါတယ်။ Bruce Chu က University of Southern California က Film School ကဟို graduate ရောက်လဲဖြစ်ပါတယ်။နောက်ပြီးတော့ဟိုအဲ့ဒီဇာတ်ကားကိုထုတ်လုပ်တဲ့လူကတော့ Warner Marcus မျိုးသိင်းရယ်Victor ရဲ့ Chrissy ရဲ့ဖြစ်ပါတယ်အဲ့တော့ဒီကားရဲ့အဓိကရဲ့ဘာလဲဆိုတော့ဘာကို message ပေးချင်လဲဆိုတော့ဒီ LGBT တွေရဲ့ခံစားမှုတွေပေါ့နော် LGBT တယောက်တဲ့သူ့ရဲ့ခံစားမှုနဲ့သူဖြစ်ချင်တာတွေနဲ့သူ့ရဲ့လူမှုအတိုင်းအတိုင်းကသူ့ကိုလက်ခံမလားလက်မခံမလားဟို accept လုပ်မလားဟိုအဲ့ဒီဟာတွေကိုအကုန်လုံးခြုံပြထားတဲ့ဟာပေါ့လေအဲ့တော့ message ပေးချင်တာဘာလဲဆိုတော့ဒီမျက်မျက်မြင်ကောင်လေးနဲ့ဒီ transgender ကောင်မလေးနဲ့ကတူတူနေကြရင်းနဲ့ပေါ့ transgender ကောင်မလေးကမျက်မျက်မြင်ကောင်လေးကိုတိတ်ခဲလုံရင်းနဲ့သူတို့တွေဟိုတယောက်နဲ့တယောက်နဲ့သဘောကျသွားလားသို့မဟုတ်လဲချစ်သွားလားအဲ့ဒါကတော့ရုပ်ရှင်တွေမှာပဲကြည့်လိုက်ပေါ့လေနောက်ပိုင်းကျတော့ဒီ trans ဟိုမျက်မျက်မြင်ကောင်လေးကမျက်စိပြောင်းပြင်လာတဲ့အချိန်မှာဒီ transgender ကောင်မလေးကိုပြစ်သွားမလားသို့မဟုတ် transgender ကောင်မလေးရဲ့စိတ်ထဲမှာလဲသူ transgender ဖြစ်နေလို့ဟိုကောင်လေးကသူ့ကိုပြစ်သွားမလားအဲ့လိုခံစားချက်တွေပေါ့လေခံစားချက်တွေကိုဒီလူမှုအတိုင်းဝိုင်းရဲ့လောလောဆယ် present ဖြစ်တည်မြင်မှုတွေနဲ့မူတည်ပြီးတော့ဟိုရိုက်ထားတဲ့အခြေခံထားတဲ့ကားလေးပေါ့လေအဲ့ဒါတော့ဇက်သိမ်းပိုင်းကတော့ရုပ်ရှင်ပြတော့မှာပဲကြည့်ဥစ္စာကြည့်လို့ရပါတယ်ဒါပေမဲ့လောလောဆယ်မှာတော့ Rain Dance Film Festival မှာကဟို selected ရွေးချယ်ခြင်းခံရတယ်ပေါ့အဲ့ဒီ Rain Dance Film Festival က Academy Award Qualifying Film Festival ဖြစ်တယ်နောက်ပြီးတော့ Best Qualifying Film Festival ဖြစ်တယ်အဲ့ဒါဘယ်တော့ပြမလဲဆိုတော့ October 6ပြမှာနောက်တစ်ခုက Atlanta မှာပြဖို့ရှိတယ် Atlanta မှာတော့ဒီ October 2ကျရင်ပြဖို့ရှိတယ်အဲ့ဒါလည်း Academy Award Qualifying Film Festival ဖြစ်တယ်ပေါ့ Now ကနေဒါမှာလည်းတခုကတော့ရထားတယ်ဒါပေမဲ့ official email မရဘူးပေါ့အဲ့ဒီကနေဒါလည်း biggest film festival တခုပဲဖြစ်ပါတယ် Now Taiwan မှာလည်း selected ဖြစ်တယ်ပေါ့လောလောဆယ်ကတော့4ခုလောက်တော့ဟို film festival ကြီးကြီး4ခုလောက်ကတော့ဟို selected ရွေးထားတယ်ပေါ့အဲ့ဒါဒါပေမဲ့အဲ့ဒီချက်ကနှစ်ခုကတော့ like carry me what qualifying film festival ဖြစ်တယ်ပေါ့
ဟုတ်ကဲ့အဲ့တော့ဟိုမြန်မာရုပ်ရှင်ကားတကားကိုဒီလို American နိုင်ငံမှာဟိုအခြေပြုပြီးရိုက်တဲ့အခါကျတော့အခက်ခဲတွေအတွေ့အကြုံတွေကဘယ်လိုရှိလဲရှင
်အခက်ခဲတွေကတော့ပထမကားမှာတော့ဒီလိုအခက်ခဲတွေကတော့ရှိတာပေါ့လေဒါကပထမဆုံးကြိုက်တဲ့ကားဆိုတော့နည်းနည်းပါအော်အမားတွေပါနည်းနည်းပါရှိတာပေါ့ဒါပေမဲ့အမားတွေရှိပေမဲ့လည်းဒါရုပ်ရှင်တကားရိုက်တော့မယ်ဆိုရင်3-4လအနည်းဆုံး3-4လပေါ့လေဒါပေမဲ့တချို့လူတွေဆိုလည်းတစ်နှစ်လောက်ထိအကျုပ်ပြင် prepare ပြင်ဆင်ထားကြတယ်ပေါ့အဲ့ဒီမှာ acting course တွေပါနေတဲ့အကုန်လုံးတည်တည်ချာချာပြီးတော့မှပဲအကုန်လုံးရိုက်ကြတာပေါ့ for example ဟိုဒီ action ကားဆိုလို့ရှင်လို့ရှင်လဲသူ့ရဲ့ဟို action နဲ့ပင်မှာကျွမ်းကျင်တဲ့ course တွေရှိတယ်လေဒီလိုဒရာမာကားဆိုလဲဒရာမာနယ်ပယ်မှာကျွမ်းကျင်တဲ့ course ရှိတယ်။များသောအားဖြင့်သူ့အပိုင်းနဲ့သူ့အပိုင်းမှာ coordinator တွေရှိတာပေါ့။အဲ့ဒီ coordinator တွေနဲ့ director နဲ့ပေါင်းပြီးတော့ဒီ actor တွေကို training လုပ်ပြီးတော့မှတေးချရိုက်ကြတယ်ဆိုတော့ဟိုတေးချချာလုပ်ပြီးမှရိုက်တယ်ဆိုတော့တိတ်ကြီးရောကတိကောင်လို့မဖြစ်ပါဘူး။အဆင်ပြေပါတယ်ဒီမှာတော့ရိုက်ရတာ။ဒါပေမဲ့ဟိုဘာတွေအဆင်မပြေလဲဆိုတော့တစ်ခါကြလို့ရှိရင်ကိုကတခါကြာလို့ရှိရင်မြန်မာအတွေးတွေးတာပေါ့သူတို့ကဒီကအမေရိကန်တွေးတွေးတာပေါ့အဲ့ဒါလေးတွေကတော့ရှိရပါနည်းနည်း gap လေးတွေဖြစ်နေတာပေါ့အဲ့ဒါလေးတွေကတော့နည်းနည်းရှိပါတယ်ဟုတ်ကဲ့
အခုဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဒီလိုပေါ့အမှုပညာလုပ်ငန်းတွေလုပ်ဖြစ်ခဲ့တဲ့အတွေ့အကြုံပြောပြပါဦးရှင
်ဟုတ်ကဲ့ပထမဦးဆုံးကတော့လူငယ်တဲ့3နှစ်လောက်ကစရမှာပေါ့တကယ်ချင်းအုတ်ကမင်းမောင်ကအဲလီကိုလာလေတော့ဒီကဒီမှာအမေရိကန်ဒါရိုက်တာဂရိဟမ်still ရိုက်တဲ့ရုပ်ရှင်မြစ်တာရုပ်ရှင်ကားမှာဟိုမင်းသားမင်းသမီးရေခေါ်နေတယ်တဲ့အဲ့ဒါသူနဲ့တူလိုက်ခဲ့ပါတဲ့ဟိုအဖေါ်လိုက်သွားတာပေါ့အဲ့တော့အဖေါ်လိုက်သွားတော့ဟိုရောက်တော့ Grehan နဲ့တုံးစာ Alice ကတွေ့ပြီးတော့ Chrissy ကိုအုတ်ကကို Chrissy ကိုသူတို့ကသဘောကျတယ်ပေါ့လေသဘောကျရဲ့ဆိုတော့ရုပ်ရှင်တရုတ်ဆောင်ဖြစ်သဘောလုံးမလားဆိုပြီးသဘောကျတယ်ပေါ့အဲ့လိုသဘောမျိုးပေါ့ဒါပေမဲ့ဓာတ်ရိုက်မမီဘူးနောက်တနေ့ကျမှဥက္ကာကတစ်ဆင့်မီးတယ်အဲ့တော့စိတ်ဝင်စားလာပေါ့စိတ်ဝင်စားလို့ရှိရင် audition တွေရှိတယ်ပေါ့အဲ့တော့ audition တွေတဲ့ကိုဝင်ပြိုင်ပါလားလို့သူက advice လုပ်တယ်အဲ့ director အဲ့တော့သူတို့လုပ်တဲ့ audition တွေမှာဒီနိုင်ငံအထွေထွေရှိတဲ့မြန်မာမိန်းသမီးတွေလည်းပါတယ်အဲ့တော့အဲ့ဒီ audition တွေတဲ့ကိုဝင်ပြိုင်ရတာပေါ့ဝင်ပြိုင်တော့ကံကောင်းစားနဲ့ပဲကိုရသွားတယ်ပေါ့ကိုရသွားတော့အဲ့ဒီကားမှာကအဓိကပြုတ်ဆောင်ကအကယ်ဒမီ trainer ပေါ့နောက်ပြီးတော့မင်းသားအဓိကပြုတ်ဆောင်ကချင်းဘာမီစ်အမေရိကန်ချင်း actor ပေါ့လေကင်ပြီးတော့ကိုလူမင်းက supporting actor ဖြစ်စီက supporting actress အဲ့ကားနဲ့ဆက်ရစ်တာပေါ့အဲ့ဒီကားကတော့ feature film ပေါ့လေဒါမြန်မာနဲ့အမေရိကန်နဲ့ပထမဦးဆုံးပေါင်းရိုက်တဲ့ joint feature film လို့လည်းပြောလို့ရတာပေါ့အဲ့ဒါကတော့လူငယ်တဲ့3နှစ်ကရိုက်ထားတယ်ရိုက်ပြီးတော့သူတို့ကpandemic မတိုင်ခင်လေးတင်မှာနေဂျုံတင်မှုစဉ်းစားလိုက်ပြီးတယ်အဲ့တော့ဒါကတော့သူတို့ production ပိုင်းရလေ Chrissy တို့နဲ့တော့တိတ်ကြည့်တော့မဆိုင်ဘူးပေါ့ဒါပေမဲ့ pandemic ဖြစ်သွားတော့တင်လို့မရဘူးပေါ့ pandemic ဖြစ်ပြီးရနောက်ပိုင်းမှာဒီလိုနိုင်ငံရေးအခြေအနေဖြစ်တော့အခုလောလောဆယ်ကတော့ပြဖို့သူတို့အစီအစဉ်မရှိသေးဘူးねတူပါတယ်
အခုဒီဆရာနာတိန်းထားတဲ့မြန်မာနိုင်ငံမှာဒီအမှုပညာလုပ်ငန်းတွေပေါ့နော်ကားတဲ့တချိန်တို့ဟိုလုတ်ကင်နေတဲ့လုပ်ငန်းတွေရဲ့လုပ်ငန်းတွေကနေဆရာနာတင်လိုက်တဲ့အတွက်မြန်မာနိုင်ငံမှာဘလို့အပြောင်းလဲတွေဖြစ်သွားတယ်လို့မြင်လဲရှင
်ဒါကတော့ရုပ်ရှင်လောကတစ်ခုလုံးရပ်တန့်သွားတယ်လို့ထင်ပါတယ်အမှုပညာလောကတစ်ခုလုံးလည်းရပ်တန့်သွားလို့ထင်ပါတယ်ဟိုရုပ်ရှင်မင်းသားမင်းသမီးတယောက်အနေနဲ့ရုပ်ရှင်မြိုက်လို့ရှင်သူတို့ဘေး income နဲ့ဆက်ပြီးတော့သူတို့စားဝတ်နေရေးအတွက်ရပ်ကြည့်မလဲပေါ့နော်ဆိုတော့တယောက်ဆိုလဲတချင်းမဆိုရရင်ဘယ်လိုလုပ်သူတို့ရဲ့စားဝတ်နေရေးရပ်ကြည့်မလဲပေါ့တခြားစီးပွားရေးဘာမှမရှိလို့ရှင်အဲ့တော့ဟိုမြန်မာပြည်ကြီးကိုအရင်တိုင်းပြန်လည်ဖြစ်စေခြင်းပါပြီအဲ့တော့ဒီမိုကရေစီအနှစ်သာရနဲ့ပြည့်ဝတဲ့နိုင်ငံကြီးကိုတိုင်းနေပြည်သားတိုင်းကလည်းလိုချင်နေကြပြီအမှုပညာတိုင်းကလည်းလိုချင်နေကြပြီအဲ့ဒီအတွက်ကြောင့်အားလုံးမှာတာဝန်ရှိပါတယ်ပြည်သူတွေရောဒီအမေရိကမှာရောက်နေတဲ့မြန်မာပြည်သူတွေရောအမှုပညာရှင်တွေရောအကုန်လုံးကဟိုစီးတီးလုံးလုံးနဲ့အားလုံးမှန်ကန်တဲ့တန်ဖိုးချနေကြပြီးတော့ဆက်လက်ပြီးတော့တောင်းဆိုသွားမယ်ဆိုရင်တော့တစ်ချိန်ကျရင်တော့အောင်မြင်မယ်လို့ခရစ်စီပြောကြည့်ပါမယ
်။ဟုတ်ကဲ့အဲ့တော့ခရစ်စီလို့ပေါ့နော်အမေရိကန်မှာအခြေစိုက်တဲ့အမှုပညာရှင်တအူးနေနဲ့အခုလက်ရှိမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဒီဆရာနာတိမ်မှုကြောင့်ပေါ့နော်အခုလိုအပြောင်းလဲတွေဖြစ်လာတဲ့အချိန်ဒီမှာကောခရစ်စီနေနဲ့မြန်မာပြည်သက်တွေတည်နိုင်ဖို့အတွက်အခွင့်အရေးတွေနော်မျှော်လင့်ချက်တွေရောရှိလားရှင
်။ဟုတ်ကဲ့ရှိပါတယ်ဒါကတော့တစ်ချိန်ကြားလို့ရှင်တော့ online platform ပဲအသုံးချပါပဲပေါ့လေ online Facebook တို့ Zoom တို့ဘာတို့ Instagram တို့အဲ့ဒါတွေအသုံးချပြီးတော့ Chris ရဲ့ကားတွေကိုလည်းနောက်ပိုင်းမှာဒီ Film Festival ရဲ့ရူကသူတို့ဆီမှာအရင်ပြတယ်လေသူတို့ဆီမှာအရင်ပြပြီးတော့ဒီကားတွေကို public ချပြလို့ရပါတယ် Chris အနေနဲ့ message ကြီးလဲဟိုပေးပြပါမယ်နောက်ပြီးတော့ဂျီနိုင်ငံမြန်မာပြည်မှာရှိတဲ့အမှုပညာရှင်တွေရော LGBT တွေရောအကုန်လုံးဒီနိုင်ငံမှာလာပြီးတော့ Chris လို့ပဲဟိုအမှု movie industry မှာတယောက်ဆောင်ပဲလှုပ် director ပဲလှုပ် editor ပဲလှုပ်အဲ့လိုလှုပ်ချင်တဲ့လူတွေအတွက်လည်းအခွင့်အရေးတွေပါတယ်ကိုနောက်ပိုင်းကြလို့ရှင် Chris လည်းရှင်းပြပါမယ်အဲ့တော့သူတို့ကိုလည်းအခွင့်အရေးရစေချင်တယ်ဒီတိုင်းပြည်ကြောင့်အကုန်လုံးကနစ်နာနေတဲ့ဟာကိုထပ်ပေါက်တစ်ခုတော့အားလုံးရစေချင်ပါ
ဒါကတော့ American မှာအခြေစိုက်တဲ့ LGBTQ ဒီ transgender ပေါ့နော်ဖြစ်ရက်တည်နေတဲ့အမှုပညာရှင် Chris C ကို VOE ကဆက်သွယ်မိညံ့ခဲ့တာပါရှင်။ဟုတ်ကဲ့ Chris C ခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ဗိုင်းချင်းအခုလို Chris C ကိုအချိန်ပေးပြီးတော့မေးမြန်းပြီးတော့လည်းအထူးကျေးဇူးတင်ပါတယ်။ VOE 1.2.1 သားများအားလုံးကိုလည်း Chris C ကအထူးကျေးဇူးတင်ကြောင်းဒီနေရာပြောချင်ပါတယ
်။ Chris C
ဟုတ်ကဲ့ကျွန်တော်တို့ဝိုင်းတော်သူဝိုင်းတော်သားတွေကလည်းကျေးဇူးတင်ပါတယ်ခင်ဗျာစနေညသကဝိုင်းအစီအစဉ်မှာမြန်မာအမေရိကန်သရုပ်ဆောင်ခရစ်စီကိုမိန့်ခြင်းနိုင်မေးမြန်းတင်ဆက်ခဲ့တာပါ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်တဲ့ထူးခြားသတင်းတွေကိုပေးပို့လိုတဲ့ VOA မှာတည်သချင်းတောင်းညင်ကြတယ်ဆိုရင်တော့စာရေးသားရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့ဒီညပိုင်းမာရောဒီ VO ရဲ့အစီအစဉ်တွေထုတ်လွှင့်တဲ့အခါမြန်မာပြည်ဆွေးနွေးကမ်းဒီမြန်မာပြည်မှပေးစာနဲ့သတင်းတွေကသုတစတာတွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ညောကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်အထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းနဲ့လိုအပ်နေတဲ့အကူအညီတွေကိုပေးနေကြကြောင်းမလေးရှားနဲ့ထိုင်းအစိုးရခေါင်းဆောင်တွေကစနေနေ့သူတို့ရဲ့မင်ခွန်းတွေထဲမှာထည့်သွင်းပြောကြားခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri Yaacob ကမြန်မာအရေးဟာအထူးစိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီးမြန်မာပြည်ထောင်အဖြေရှာဖို့အရေးကြီးလိုအပ်နေတယ်လို့ကမ္ဘာနိုင်ငံတွေကိုစနေနေ့ကပြောတဲ့မင်ခွန်းထဲမှာတင်ပြခဲ့ပါတယ်။မြန်မာနိုင်ငံနဲ့လူခွင့်အခြေအနေတွေအတွက်မလေးရှားကအထူးစိုးရိမ်နေတာနဲ့အတူဒါဟာနိုင်ငံတွင်းကျန်းမာရေးဆောင်ရွက်မှုစနစ်မရှိသလောက်ဖြစ်နေမှုကြောင့်ပိုဆိုးလာဖို့ရှိတဲ့အတွက်လိုအပ်နေသူတွေစီအကူအညီတွေရောက်နိုင်ဖို့အဓိကလိုအပ်နေတယ်လို့လည်းပြောပါတယ်။ထိုင်းဝန်ကြီးချုပ် Project Chan Ocha ကလည်းစနေနေ့အတွက်ကြိုတင်ရုပ်သံမင်ခွန်းပေးပို့ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံပြန်လည်တွေးစီရေးနဲ့ငင်းကျန်းတဲ့ဝန်ကြီးတခုကိုဖန်တီးပေးနိုင်ဖို့အတွက်တန်တမန်နီလန်းဘောင်းစုံကိုတုံးပြီးပံ့ပိုးကူညီပေးမယ်လို့ပြောကြားခဲ့ပါတယ်။ဒါပြင်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့အိန္ဒိယမြန်မာနိုင်ငံအတွက်အာဆီယံခေါင်းဆောင်တွေချက်မှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်အတိုင်းထိုင်းကအပြည့်အဝပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကမ္ဘာတစ်လွှားအကြမ်းဖက်ဝါဒဖြန့်ဖြူးရေးအတွက်အာဖဂန်နစ္စတန်မျိုးကိုအတုံးမချစေဖို့အရေးကြီးတယ်လို့သူ့ရဲ့မင်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူနည်းစုတွေကိုကူညီကြဖို့လဲကမ္ဘာခေါင်းဆောင်တွေကိုသူကတိုက်တွန်းလိုက်ပါတယ်။2000ခုနှစ်စက်တဘာ7ရက်အယ်ကာဒါအကြမ်းဖက်ဆွဲဝါဒတိုက်ခိုက်မှုတွေနောက်ပိုင်းအမေရိကန်နဲ့မဟာမိတ်တွေစတင်ခဲ့တဲ့အာဖဂန်စစ်ပွဲတွေအနည်း20ကြာမှာတပ်တွေကိုရုတ်သိမ်းဖို့အမေရိကန်ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဩဂုတ်လတွင်မှာတာလီဘန်တွေထိန်းချုပ်ခဲ့တာဖြစ်ပါတယ်။တန်တမန်ရေးရညှိနှိုင်းခဲ့ပြီးတဲ့နောက်မှာကနေဒါနဲ့တရုတ်နိုင်ငံတွေမှာဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးလိုက်တဲ့အတွက်နောက်တနေ့ဖြစ်တဲ့စနေနေ့မှာပဲဌာနေကိုအတီးတီးပြန်ရောက်သွားကြပြီဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုခမောင်စုံမင်းဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့နစ်အိုင်ဗင်နော့ဖ်တို့ဖြစ်ကြပါတယ်တနင်္ဂနွေနေ့မိနစ်ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ကျွန်တော် VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America.